Voice of America in Burmese.
안녕하세요. 아메리칸 비장 소묘로 워싱턴 DC가네 VOA 아메리칸 산의 2019년 1월 27일 인간의 냐바이 시즌이고 냐마 산어 체이냐 고나야네 세나이티 라인도 미다 1925 30네네 라인샷 미다 190가네 초론 빈네바베신 아쿠로 디냐 어 태단야 드린네고 주마 안나글로 뵤뵤마바 ကိုရိုနာဗိုင်းရပ်စ်ကယောဂါကကွယ်ထင်ကျုံရေးအတွက်အသွာလာကန့်သတ်မှုတွေကိုနိုင်ငံတွေမှာအလင်းမြန်ဖြေလျှော့ပေးလိုက်မယ်ဆိုရင်ပိုကူးဆက်မှုပြန်ပြီးတော့မြင့်တက်လာနိုင်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကအင်္ဂါနေ့မှာသတိပေးလိုက်ပါတယ
် This is not the time to relax. Instead, we need to ready ourselves for a new way of living.
အခုချိန်မှာအသွာလာကန့်သတ်မှုတွေကိုဖြေလျှော့ပေးရမယ့်အချိန်မဟုတ်ပဲအနာဂတ်မှာဘယ်လိုနေထိုင်ကြမလဲဆိုတဲ့နည်းလမ်းသစ်နဲ့နေသက်အောင်အဆင်သင့်ပြရမယ့်အချိန်ဖြစ်တယ်လို့ WHO ရဲ့ Pacific အနောက်ပိုင်းဒေသညွှန်ကြားရေးမှူးဒေါက်တာတာကက်ရှိကာဆိုင်ကအွန်လိုင်းသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါပြည်ခရက်လေးလာတာကာလအတွင်းကမ္ဘာတစ်ဝိုင်းလူအသက်ပေါင်းများစွာဆုံးရှုံးနေရတဲ့ကိုရိုနာကပ်ရောဂါကိုကာကွယ်ထိန်းချုပ်နိုင်ရေးအတွက်ချမှတ်ထားတဲ့အသွာလာကန့်သတ်မှုတွေကိုဖြေလျှော့ပေးမယ့်နည်းလမ်းတွေကိုသက်ဆိုင်ရာအစိုးရတွေစဉ်းစားနေချိန်မှာပဲ WHO ကအခုလိုတတိပေးလိုက်တာပါအီတလီနိုင်ငံမှာတော့ကျွမ်းကျင်သူတွေနဲ့တိုင်ပင်ပြီးကန့်သတ်မှုတွေတဖြည်းဖြည်းဖြေလျှော့ပေးမယ့်အစီအစဉ်ကိုဒီသတင်းမှတ်ကုန်မှကြေညာမယ်လို့အီတလီဝန်ကြီးချုပ်ဂိုစီပီကွန်တီက Facebook မှာရေးသားခဲ့ပါတယ်။ပရိတိန်မှာလည်းရှက်ရှည်အားလာရက်ကနေပြောင်းလာကြတဲ့လှုပ်တော်မှတ်တွေဒီကနေ့ပဲလှုပ်တော်အစည်းအဝေးပြန်ဆဖို့ရှိနေပြီးတော့လူစုလူဝဲရှောင်ပြီးတော့လူစုခွဲနေရမယ်ညွှန်ကြားချက်အရကိုယ်စားလှယ်650ရှိတဲ့အောက်လွှတ်တော်မှာလူ90နဲ့တာလုပ်ငန်းပြန်ဆကြမှာပါ။COVID-19 ကာယောဂါကြောင့်ထိနာနေတဲ့အသေးစားစီးပွားရေးလုပ်ငန်းတွေနဲ့စီယုံတွေကိုကူညီဖို့ဒေါ်လာ450ဘီလီယံသုံးဆွဲမဲ့အမေရိကန်အစိုးရရဲ့အစီအစဉ်ကိုအတည်ပြုဖို့လွှတ်တော်အမတ်တွေဆွေးနွေးသဘောတူဖို့ညှိကပ်လာပါပြီ။အစောဆုံးအနေနဲ့အင်္ဂါနေ့မှာအထက်လွှတ်တော်အမတ်တွေမဲခွဲအတည်ပြုနိုင်ခြင်းရှိပါတယ်။ဒီမူကြမ်းကိုအထက်လွှတ်တော်ကအင်္ဂါနေ့မှာအတည်ပြုလိုက်ရင်တော့အောက်လွှတ်တော်ကလည်းအစောဆုံးကြာတာပင်းနေ့မှာတွေ့ဆုံဆွေးနွေးနိုင်ပါတယ်လို့အောက်လွှတ်တော်လူများစုခေါင်းဆောင် Stanley Hoyer ကပြောပါတယ်။အစိုးရကခုပေးမဲ့အကူအညီအများစုကတော့ပထမတစ်ကြိမ်မှာအစိုးရကပေးခဲ့တဲ့ငွေကြေးအကူအညီတွေကိုမရလိုက်တဲ့အသေးစားစီးပွားရေးလုပ်ငန်းတွေအတွက်ရည်ရွယ်တာပါ။ဒီဘာနာရေးအကူအညီတွေကိုလှမယ့်နှလားအတွက်ဝန်ထမ်းလှစာအဖြစ်အသုံးပြုမယ်ဆိုရင်တော့စီးပွားရေးလုပ်ငန်းရှင်တွေဘက်ကငွေပြန်ဆပ်ဖို့လိုမှာမဟုတ်ပါဘူး။ဒီအချိန်မှာပဲအမေရိကန်အုပ်ချုပ်ရေးမှုအတော်များများကလည်းအသွာလာကန့်သတ်မှုတွေကိုဖြေလျှော့ပေးနေတယ်လို့တချို့ပြည်နယ်တွေကတော့လာမယ့်သတင်းပတ်မှာစတင်မှာပါ။အင်းထဲမှာပဲနေကြဖို့ပြည်နယ်အုပ်ချုပ်ရေးမှုတွေရဲ့ညွှန်ကြားချက်တွေကိုလက်မှတ်ထွက်ပြီးဆန္ဒပြတဲ့တချို့လည်းရှိခဲ့ပါတယ်။ကူးဆက်ယောဂါဆိုင်ရာထိပ်တန်းကျွမ်းကျင်ပညာရှင်ဒေါက်တာအန်တိုနီဖောက်ချီကတော့အဲ့ဒီဆန္ဒပြသူတွေရဲ့လောရတွေကြောင့်စီးပွားရေးပြန်ပြီးတော့နိုးထလာမယ့်အခွင့်အလမ်းတွေထိခိုက်စေနိုင်တယ်လို့တင်းလာလေးကသတိပေးခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးဆက်မှုတွေကြောင့်ရွှေ့ပြောင်းဝင်ရောက်သူတွေဝင်ရောက်ခွင့်ကိုယာယီတားမြစ်မယ့်အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြေညာလိုက်ပါတယ်။မမြင်ရတဲ့ရန်တို့အဖြစ်ကပ်ယောဂါကိုတင်စားပြောဆိုခဲ့တဲ့သမ္မတထရမ့်ကအမေရိကန်ပြည်သူတွေရဲ့အလုတ်ကန်ခွင့်လမ်းတွေကိုကာကွယ်ဖို့လိုအပ်ကြောင်းလဲ Twitter လူမှုကွန်ရက်မှာမနေ့နောက်ပိုင်းကရေးသားခဲ့တာပါ။သမရမိတ်နဲ့တားမြစ်တော်မှာဖြစ်ကြောင်းပြောဆိုခဲ့ပေမဲ့အသေးစိတ်အချက်အလက်တွေကိုတော့သမရထရမ့်ကမပြောပါဘူး။အမေရိကန်နိုင်ငံဟာလက်ရှိချိန်မှာကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအများဆုံးရှိတဲ့နိုင်ငံလည်းဖြစ်ပါတယ်။ပြီးခဲ့တဲ့မတ်လတုန်းကတော့မလို့အပဲခီးထွက်တာတွေကိုကန့်သတ်တဲ့အနေနဲ့အင်းနီချင်းမက္ကဆီကိုနဲ့ကနေဒါနိုင်ငံနယ်စပ်တွေကိုသမရထရမ့်အစိုးရကပိတ်ခဲ့ပါတယ်။ဒါအပြင်တရုတ်နိုင်ငံနဲ့အီရန်နိုင်ငံအပါအဝင်ဥရောပရှန်ကန်ဒေသအဖွဲ့ဝင်နိုင်ငံတွေကိုပြီးခဲ့တဲ့14ရက်အတွင်းတွားရောက်ခဲ့ဖို့သူတွေကိုလည်းအမေရိကန်ပြည်ဝင်ခွင့်တားမြစ်ခဲ့တာဖြစ်ပါတယ်။အမေရိကန်ရန်တစိမ့်တွေမနေ့တုန်းကစံချိန်ချိုးအောင်ဈေးတွေထိုးကြခဲ့တဲ့ကိစ္စကြောင့်အာရှအစုရှယ်ယာစီးကွက်တွေလည်းဒီကနေ့ဈေးတွေကျနေပါတယ်။ဂျပန်နီကေအညွန်ကိန်းဟာတည်တရမကိုရခိုင်နှုန်းနဲ့ဈေးပိတ်ခဲ့တယ်လို့ဩစတြေးလျဟောင်ကောင်နဲ့တိုင်ဝမ်အစုရှယ်ယာစီးတွေကလည်းနေ့ခင်းပိုင်းမှာနေ့ရခိုင်နှုန်းကျော်ဈေးကျခဲ့တာပါ။ရှန်ဟိုင်းအညွန်ကိန်းကတော့အင်္ဂါနေ့နောက်ပိုင်းမှာတည်တရမ3ရခိုင်နှုန်းဈေးကျခဲ့ပါတယ်။အမေရိကန်ရန်တစိမ့်အနာဂတ်ဈေးကွက်မှာတော့တပေပါကိုတည်တရမ36ဒေါ်လာနဲ့အရောင်းဝယ်ဖြစ်ခဲ့တာပါ။အမေရိကန်ရန်နံဈေးကွက်တမိုင်းမှာပထမဆုံးအကြိမ်ဖြစ်ရန်နံဈေးတွေအနုလက္ခဏာအထိကျဆင်းမှုတွေနဲ့ကြုံခဲ့ရတဲ့ရင်းနှီးမြှုပ်နှံသူတွေအတွက်တော့ဒီကနေ့မှာဈေးအနေငယ်ပြန်တက်လာတဲ့အတွက်စိတ်သက်သာရာရစရာဖြစ်ခဲ့ပါတယ်။တစ်ချိန်တည်းမှာပဲနိုင်ငံတကာစံဖြစ်တဲ့ Brent ရန်နံဈေးဟာလည်းတစ်တရမနှစ်ရခိုင်နှုန်းဈေးကျပြီးတော့တပေပါကို25တရမနှစ်လေဒေါ်လာနဲ့အရောင်းဝယ်ဖြစ်ခဲ့ပါတယ်။ကမ္ဘာတစ်ဝန်း COVID-19 ကပ်ရောဂါကြောင့်စီးပွားရေးလုပ်ငန်းတွေရပ်ဆိုင်ထားတဲ့အတွက်လောင်စာဝယ်လို့အားတွေကျဆင်းနေတာလည်းဖြစ်ပါတယ်။
တဲ့ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9833ညာလိုင်းဒိုမီတာ32 kHz 9383ညာလိုင်းဒိုမီတာ51 kHz 9885တို့အပြင်စနေတနင်္ဂနွေမှာလိုင်းလိုက်မီတာ190 kilohertz 1.5 တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျမများသစင်အောင်ပါသတင်းတွေကိုဆက်လက်ကြီးညာပြီးသွားပါမယ်ရှင်အာရှတိုက်ကဖွံ့ဖြိုးဆဲနိုင်ငံတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအရေအတွက်ဟာဒေတာရင်းတခြားနိုင်ငံတွေနဲ့ရှင်တိတိတတ်တာရုတ်နေနေတာဟာကောင်းတဲ့လက္ခဏာမဟုတ်တဲ့အကြောင်းအာရှဖွံ့ဖြိုးရေးဘဏ် ADB ကသတိပေးလိုက်ပါတယ်။ ADB ရဲ့လေလံမှုအရကူးစက်ခံရသူအတည်ပြုနိုင်တဲ့အရေအတွက်နေရတာဟာမြန်မာဆဆမစစ်စင်းနိုင်တဲ့အကြောင်းဖြစ်ပြီးဒါကကူးစက်မှုကိုတဟုန်ထိုးများလာစေနိုင်တယ်လို့လည်းပြောပါတယ်။လေလံတွေ့ရှိချက်တွေရချမ်းသာတဲ့နိုင်ငံတွေကစီးရဲတဲ့နိုင်ငံတွေထက်ရောပိုစစ်စင်းမှုပိုများများလုပ်နိုင်တဲ့အစီအစဉ်တွေရှိတာတွေ့ရကြောင်းလည်းADB ကျွမ်းကျင်သူတွေကပြောပါတယ်အာရှဖွံ့ဖြိုးဆဲနိုင်ငံတွေမှာယောဂကုသတူအရေးအတွက်ထင်မှတ်ထားတာထဲနည်းနေရတာဟာယောဂပူစစ်ဆေးမှုအပိုင်းမှာအားနေတာအပြင်ဝင်ဝင်နေပါတဲ့နိုင်ငံတွေကလူတွေအနေနဲ့ကိုယ်ခံစွမ်းအားမြင့်နေတာကြောင့်လည်းဖြစ်နိုင်ကြောင်းဖော်ပြထားပါတယ်ဒါပေမဲ့တဦးချင်းဝင်ဝင်နေကိုယ်ခံစွမ်းအားဆက်ဆက်မှုနဲ့ပတ်သက်လို့တော့တိကျတဲ့အထောက်အထားမရှိသေးပါဘူးအာရှဖွံ့ဖြိုးဆဲနိုင်ငံတွေမှာကုသတူတွေကိုစစ်ဆေးဖော်ထုတ်နိုင်စွဲမရှိတဲ့အကြောင်းရင်းတွေမှာယောဂစစ်ဆေးဖို့ကုန်ကြစီကျွမ်းကျင်မှုနဲ့လိုအပ်တဲ့ဝန်ဆောင်မှုတွေမပြည့်စုံမှုနဲ့လိုအပ်တဲ့ပစ္စည်းကိရိယာတွေရှိရင်တောင်မှကျန်းမာရေးဆောင်ရှားမှုဓာတ်ခွဲခန်းနဲ့ကြီးလက်ဒေသတွေအထိကြေကြေပြန့်ပြန့်စစ်ဆေးနိုင်စွာအားနည်းနေကြောင်းလည်း ADB ရဲ့သုတေသီတွေကလေ့လာတွေ့ရှိထားကြပါတယ်ရှင်COVID-19 ကပ်ရောဂါနဲ့ကြုံနေရတဲ့အချိန်မှာအကျဉ်းသားတွေကိုလွှတ်ပေးဖို့အရှိတောင်အာရှနိုင်ငံအတော်များများအပူတပြင်းစီစဉ်နေကြပေမဲ့တုံ့ဆိုင်နေတဲ့နိုင်ငံတချို့လည်းရှိနေပါသေးတယ်။တချို့ထောင်တွေမှာအကျဉ်းသားတွေဟာကြံ့ညက်နေထိုင်နေကြရတဲ့အတွက်အခုလိုကပ်ရောဂါနဲ့ကြုံရချိန်မှာအချိန်မဆိုင်မဲပြန်လွှတ်ပေးဖို့လူ့အခွင့်အရေးလှုပ်ရှားသူတွေနဲ့ကျန်းမာရေးပညာရှင်တွေကတိုက်တွန်းနေတာပါ။ဖြစ်လာတဲ့အချိန်ကိုစောင့်နေတာကသိက္ကူအန္တရာယ်များပါတယ်လို့လူ့အခွင့်အရေးဆောင်ကြီးဖွဲ့အာရှရေးရာလက်ထောက်ညွှန်ကြားရေးမှူး Phil Robinson ကပြောပါတယ်အကျဉ်းသားတွေနဲ့ပြည်내နေတဲ့ထောင်တွေနဲ့ဝန်ဆောင်မှုအပြည့်အဝမရှိတဲ့အကျဉ်းအောင်စီကံတွေကယောဂကုသမှုကြီးမားနိုင်တဲ့အန္တရာယ်ရှိတယ်လို့လည်းလူ့အခွင့်အရေးလှုပ်ရှားသူတွေနဲ့ကျန်းမာရေးပညာရှင်တွေကထောက်ပြနေကြပါအထူးသဖြင့်တကြီးပိုင်းနဲ့နာမကျန်းဖြစ်နေတဲ့အကျဉ်းသားတွေနှစ်ပြည့်တော်မဲ့သူတွေနဲ့အကျန်းဖက်မှုနဲ့မသက်ဆိုင်တဲ့တခြားပြစ်မှုတွေနဲ့အကျဉ်းကျခံနေရသူတွေကိုဦးစားပေးပြီးစဉ်းစားဖို့လည်းအကြံပြုထားပါတယ်ကိုလံဘီယာအိန္ဒိယနဲ့အမေရိကန်အပါအဝင်ကမ္ဘာတစ်ဝန်းနိုင်ငံတွေမှာ COVID-19 ကပ်ရောဂါအန္တရာယ်ကြောင့်အကျဉ်းသားတွေကိုလွတ်ပေးနေကြတယ်လို့အာရှနိုင်ငံတချို့မှာလည်းအကျဉ်းသားတွေပြန်လွတ်ပေးဖို့စီစဉ်နေကြတာပါကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြုံနေရတဲ့မြန်မာနိုင်ငံမှာတော့နှစ်စန်းတည့်ရနေမှာပဲသမရအမိန့်နဲ့အကျဉ်းသား2500နီးပါးကိုစစ်တမ်းလူငယ်ခွင့်နဲ့ပြန်လွတ်ပေးခဲ့ပါတယ်COVID-19 ရောဂါထိန်းချုပ်ဟန်တားရေးဆောင်ရွက်ချက်တစ်စိတ်တစ်ပိုင်းဖြင့်မြန်မာနိုင်ငံဒေသအသီးသီးမှလည်းညွှန်ကြားချက်တွေထပ်မံထုတ်ပြန်နေရမှာနေပြည်တော်မြို့တွင်းကိုဝင်ရောက်လာသူမြည်သူမဆိုကျန်းမာရေးစစ်ဆေးရေးစခန်းတွေကတဆင့်စနစ်တကျစစ်ဆေးခံယူရမယ်လို့နေပြည်တော်ကောင်စီကဒေသတွင်းညွှန်ကြားချက်ထုတ်ပြန်ထားပါတယ်။ဧပြီလ19ရက်နေ့မှာစတင်အသက်ဝင်ခဲ့တဲ့ညွှန်ကြားချက်အရCOVID-19 ရောဂါလက္ခဏာပြသူတွေဟာစောင့်ကြည့်စစ်ဆေးတဲ့ Quarantine Center မှာနေရမှာဖြစ်တယ်လို့တကြံခွင့်ကာလခီးသွားတာကိုတရင်မပိုခဲ့ဘဲနဲ့ပြင်လာတဲ့အစိုးရဝန်ထမ်းတွေဟာလည်း Quarantine Center မှာနေရမှာပါ။နေပြည်တော်ကိုလာရောက်သူမြည်သူမဆိုလိုအပ်ရင် Quarantine Center မှာစောင့်ကြည့်စစ်ဆေးသွားမှလည်းဖြစ်ပါတယ်။တစ်ချိန်တည်းမှာပဲည10နာရီကနေမနေ့4နာရီထိညမထွက်ရအမိန့်တွေကိုလည်းပြည်နေနေတိုင်းဒေသကြီးအသီးသီးမှာထုတ်ပြန်ထားပါတယ်။ရှမ်းပြည်နယ်မှာတော့ April 20ကနေမေလ19ရက်နေ့ထိသတ်မှတ်လိုက်ပြီးမြေကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေဖြစ်တဲ့ဝမုံလာနဲ့ကိုကန့်ဒေသတွေပါဝင်ခြင်းမရှိပါဘူး။ညမထွက်ရအမိန့်တွေကိုကရင်ပြည်နယ်၊ကချင်ပြည်နယ်၊ရန်ကုန်တိုင်း၊မန္တလေးတိုင်း၊စကိုင်းတိုင်း၊ပဲခူးတိုင်းနဲ့ဧရာဝတီတိုင်းတို့မှာလည်းဒီသတင်းဘက်ကစထုတ်ပြန်ခဲ့ပါတယ်။မြန်မာနိုင်ငံမှာဧပြီလ20ရက်နေ့ထိ COVID-19 ရောဂါကြောင့်သေဆုံးသူ9ဦးအပါအဝင်ကူးစက်ခံရသူအဖြစ်အတည်ပြုထားသူ119ဦးရှိကြောင်းကျန်းမာရေးနှင့်အာကစားဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ရှင်။ခွဲစိတ်ကုသမှုခံယူခဲ့ပြီးတဲ့နောက်မှာကျန်းမာရေးအခြေအနေသိပ်မကောင်းဘူးလို့အတည်မပြုနိုင်တဲ့သတင်းတွေထွက်နေတဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျင်အွန်းဟာတိုင်းပြည်ကိုပုံမှန်အတိုင်းအုပ်ချုပ်နေပုံရတယ်လို့တောင်ကိုရီးယားအစိုးရကဒီကနေ့ပဲပြောလိုက်ပါတယ်။မြောက်ကိုရီးယားကောင်ဆောင်ရဲ့ကျန်းမာရေးအခြေအနေနဲ့ပတ်သက်လို့ကောလာဟာလတွေထွက်ပေါ်နေတာနဲ့ပတ်သက်ပြီးတော့ဘာသတင်းမှကြားသိထားတာမရှိကြောင်းလဲတောင်ကိုရီးယားသမ္မတအင်ဒိုကပြောပါတယ်။မြောက်ကိုရီးယားကောင်ဆောင်နဲ့ပတ်သက်လို့ခမန်းပြောဆိုချက်တွေဟာနိုင်ငံရဲ့အရေးကြီးတဲ့အခမ်းအနားတွေကိုတည်ရောက်တဲ့အပေါ်မှာအခြေခံထွက်ပေါ်လေးရှိပါတယ်။အသက်30ကျော်ရဲ့မြောက်ကိုရီးယားကောင်းဆောင်ဟာဧပြီလ15ရက်နေ့ကကျင်းပတဲ့ကွယ်လွန်သူသူ့ရဲ့အဖိုးကင်အီဆုံအတွက်ဂုဏ်ပြုပွဲအခမ်းအနားကိုမတည့်ရောက်ပဲနေတာကြောင့်ကျန်းမာရေးဆိုးဝါးနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတာပါ။ကင်ဂျုံအွန်းဟာဧပြီလ17ရက်နေ့ကတော့ကိုရိုနာဗိုင်းရပ်စ်တာစီကာကွယ်ရေးဆိုင်ရာအစည်းအဝေးတစ်ခုကိုဥဆောင်ပြုလုပ်ခဲ့ပါတယ်။အဲဒီနောက်ပိုင်းမှာလည်းခင်မြဆီးရီးယားသမ္မတဘရှာအာဆတ်နဲ့ဂျွန်
ကျူဘာသမရာမီဂွယ်ဒီယက်စ်ကနယ်တို့ကိုနှုတ်ခွန်းဆက်သွန်လွှာတွေပြပုခဲ့ကြောင်းနိုင်ငံပိုင်သတင်းဌာနကကြေညာခဲ့ပါတယ်။ American Taiwan ရှိသူတို့ကတော့ကောလာဟလသတင်းတွေထွက်မလာခင်တင်းနှင်းလာနေနှောင်းပိုင်းမှာပဲမြောက်ကိုရီးယားကောင်ဆောင်ရဲ့ကျန်းမာရေးကိစ္စနဲ့ပတ်သက်လို့သတိပြုမိကြောင်းပြောပြီးမယ်။အင်ဖြူတော်နဲ့ American နိုင်ငံသားကြီးဌာနကတော့တစုံတရာမှတ်ချက်ပြုတာမရှိသေးပါဘူးရှင်။အင်္ဂါနေ့ညပိုင်းအတွက်ထိတ်တဲရောက်သတင်းတွေကိုကြေညာလို့အပြီးမှာတော့သတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
။ရခိုင်မြောက်ပိုင်းကမင်းရမျိုးနဲ့ရမုံတရနီမှာကုလသမဂ္ဂရင်တစဉ်ပြစ်ခတ်ခံရတာကြောင့်ကောင်းမောင်းတဲ့ကုလဝန်ထမ်းတဦးတေဆုံးခဲ့တဲ့သတင်းကိုတင်ဆက်ပေးပါမယ်။ကျွန်တော်တတ်နိုင်ပါ။ရခိုင်ပြည်နယ်ကလည်းကိုဗစ် -19 စောင့်ကြည့်လူနာတွေရဲ့နှာခေါင်းအခေါင်တုပ်ပတ်နမူနာတွေကိုရန်ကုန်ကိုတောရောက်ပို့ဆောင်တဲ့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ပိုင် UN ဒစိုက်ပါကတ်ဒစီကိုမနေ့ကညနေ 9:00 နာရီလောက်မှာတနက်နေ့ပြစ်ခတ်ခံရတာကြောင့်ကားပေါ်မှာပါလာတဲ့ဝန်ထမ်းတဦးတေဆုံးဝီတဦးတန်ရရှိခဲ့ပါတယ်။အဲ့ဒီကားကိုရခိုင်လက်နက်ကန်အဖွဲ့ဘက်ကပြစ်ခတ်ခဲ့တာဖြစ်ပြီးအခုလိုကိုဗစ် -19 ကာကွယ်ထိန်းချုပ်ကုသရေးကိုအစိုက်နေရှင် WHO ကားကိုပြစ်ခတ်လိုက်တာဟာလူသားမဆန်ဘူးလို့အစိုးရဘက်ကထုတ်ပြန်ထားပါတယ်။အဖွဲ့ဖက်ကတော့ WHO ကကိုသူတို့ပြစ်ခတ်တာမဟုတ်တလို့ပြစ်ခတ်ခံရတဲ့ဝန်ထမ်းတဦးကိုဆေးရုံကိုပို့ဆောင်ခဲ့တယ်လို့အဖွဲ့ပြောခွင့်ရခိုင်ဒုခကပြောပါတယ
်။ရာမောင်တကားထိုင်းမှာအခြေပြုထားတဲ့ဒီစစ်စေးစခန်းကနေပြီးတော့မှသူတို့ဒီဟိုခွင့်ပြုလိုက်တာပေါ့နော်သူတို့ခွင့်ပြုချက်တောင်းတယ်အဲဒီမှာခွင့်ပြုလိုက်ပြီးတော့မှအဲ့ဒီကားကနေပြီးတော့ဒီရာမောင်တကားကိုဖြတ်လာတော့အဲ့ဒီမှာခွင့်ပြုပေးတဲ့ဒီဟိုဂိတ်ကနေပြီးတော့မှဒီမြန်မာစစ်တပ်တွေကအဲ့ဒီကားကိုနောက်ကနေပြီးတော့ဒါဟိုသူတို့လက်နဲ့ငင်နဲ့ပစ်တာပေါ့နော်ဆိုတော့အဲ့မှဒီလက်ကားကလမ်းပြထိုးရပြီးတော့ရသွားတာပေါ့ဆိုတော့အဲ့ဒီမှာတနားရီလောက်ကြာတဲ့အခါမှာပဲဒီကျွန်တော်တို့တပ်ဖွဲ့တွေကအဲ့ဒီကားကိုဟိုတွေ့ပြီးတော့မှဟိုကေထုတ်လာခဲ့ရသူတို့ကဒီအာဒီကားတစ်စီးဒီမှာဒီ WHO တိုင်းနဲ့လမ်းပြဟိုထိုးကြနေတယ်ဆိုပြီးတော့အဲ့ဒီမှာသူတို့ကဒီကားပေါ်ကနေပြီးတော့ဟိုဆွဲထုတ်ပြီးတော့မှဒီဟို passive တွေပါတယ်ကျွန်တော်တို့ဒီဒေချာရသူစုဆောင်ရှောက်ပြီးတော့မှဒီရွာသားတွေကတဆင်းဒီမြင်းပြားဟိုဆေးရုံကအရောက်ကျွန်တော်တို့ဘက်ကနေပို့ဆောင်ပေးလိုက်တာ
တပ်မတော်ပြောခွင့်ရသူကိုဆက်တွေ့မြင်းမြန်းတဲ့အခါမှာတော့တီရှာပြောစရာမရှိပဲအစိုးရရဲ့ထုတ်ပြန်ချက်အတိုင်းပဲဖြစ်တယ်လို့တုံ့ပြန်ပါတယ်မနေ့ကမင်းမျိုးမျိုးနယ်ဖက်မှာတိုက်ပွဲတွေလေးပြင်းထန်နေပြီ WHO ကပြစ်ခတ်ခံရတာနဲ့ပတ်သက်ပြီးတနေ့အဲနှစ်ဖက်စလုံးကတော့တစ်ဖက်ကိုတစ်ဖက်ဆက်ဆွေးပြောဆိုနေကြပါတယ်ဘသူပြစ်တယ်ဆိုတာကိုမသိရသေးပေမဲ့ကြားထဲမှာတားတယောက်ကိုဆုံရှုံလိုက်ရတာနဲ့ပတ်သက်ပြီးမနေ့ကပြစ်ခတ်ခံရပြီးတည်ဆုံသွားတဲ့ WHO ရင်ပေါင်းရေးဖက်ခင်ကအခုလိုပြောပါတယ
်ဟောကျွန်တော်တို့တားဆုံရှုံသွားတဲ့အတွက်ကြောင့်ကျွန်တော်တို့ကရင်းနှီးမနာပေါ့သိမလို့ခံစားရတယ်ကျွန်တော်မိမလည်းမှယူကမှဖြစ်နေပြီလားအဲ့ဒါဆိုနော်ဒါပဲဒီညာဘက်ဒီဒါလေးမကြည့်ဘူးလေကျွန်တော်ကများတဲ့ကိစ္စမျိုးတော့ရမ်းပြီးတော့ပြောတဲ့ခါတည်းမှာမဟုတ်ဘူးကျွန်တော်တို့ဒါအဲ့လိုပေါ့ရှားဝင်တစ်ခုနဲ့သွားရမှာလမ်းမှာကုလို့ဖြစ်တဲ့ခါကျတော့ကျွန်တော်တို့မှတိုးဆုံးသွားပြီအဲ့တော့ကျွန်တော်တို့မှယူတဲ့ခန္ဓာကြီးကရာအဲ့လိုပဲပြောပြချင်တယ်နော
် UN တစိုက်ပါ WHO ပိုင်းကပြစ်ခတ်ခံရပြီးဝန်ထမ်းတွေသေဆုံးသွားတာကြောင့်စိတ်မကောင်းဖြစ်ရတယ်လို့အဲ့ဒီပြစ်ခတ်မှုနဲ့ပတ်သက်ပြီးတော့စုံစမ်းနေတယ်လို့ကုလသမဂ္ဂပြန်ကြားရေးရာရှိဦးရေဝင်းကပြောပါတယ
်အခုချိန်မှာတော့ကျွန်တော်တို့ဟိုပြောချင်တာပေါ့ကျွန်တော်တို့ဒီဆုံးသွားတော့လေကျွန်တော်တို့လုပ်ဖို့ကံကတည်းကကျွန်တော်အင်တာနက်ကိုသိမပေါင်းဖြစ်တယ်ပေါ့ဗျာသမီးသားဆိုတဲ့သိမပေါင်းဖြစ်တယ်လောလောဆယ်တော့အဲ့ဒီအဖြစ်ဖြစ်ကတော့ကျွန်တော်တို့ဆုံးသက်ဆူဆူတယ်တော့နော်ဘာမှတော့အထူးရှိတော့ဖြတ်ပြီးတော့ပြောကြရမရှိပါဘူးသူများဒီဟာနဲ့ပတ်သက်လို့တော့
ဒါအပြင်မနေ့ကမင်းပြမျိုးနဲ့ငစိုင်းကြီးွာဘက်မှာပြစ်ခတ်မှုတွေဖြစ်ပေါ်ခဲ့ပြီးညနာကြီးွာကမြို့သမီးတူတည်ဆုံးခဲ့တယ်လို့အရသာ9ဦးလောက်တန်းရရှိခဲ့တယ်လို့ဒေသခံတွေကပြောဆိုကြပါတယ်ဒီကနေ့မှလည်းတိုက်ပွဲတွေဆက်လက်ဖြစ်ပေါ်နေတာကြောင့်မင်းပြမျိုးနဲ့အဲ့ဒီငစိုင်းကြီးွာနဲ့တခြားနီးစပ်ကြီးွာတွေကဒေသခံတွေကြောက်လန့်ပြီးထွက်ပြေးနေကြရတယ်လို့အမည်မဖော်လိုတဲ့ညနာကြီးွာဒေသခံတူကပြောပါတယ်
ဆယ်ယုံလို့ယုံနေပိတ်ခတ်ထားတာကြောင့်အလုံးမစင်းနိုင်တဲ့အလုပ်သမားတွေအတွက်အစိုးရရဲ့လူမှုဖူလုံကြီးထောက်ပံ့မယ်ဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်။ကျွန်တော်ဇော်ထက်ပါ။အစိုးရကပိတ်ရက်ထပ်ပြီးတက်တန်းတိုးလိုက်တဲ့ဆယ်ယုံအလုပ်ယုံတွေကအလုပ်သမားတွေကိုလူမှုဖူလုံကြီးထောက်ပံ့ပေးဖို့ပြင်ဆင်နေပြီလို့အလုပ်သမားဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ကပြောပါတယ်။အလုပ်သမားဝန်ကြီးဌာနဟာအခုဖြစ်ပွားနေတဲ့ COVID-19 ရောဂါကိုထိန်းချုပ်ဖို့ဦးစားပေးအဆင့်သတ်မှတ်ထားတဲ့ဆယ်ယုံအလုပ်ယုံတွေကိုကျမ်းမာရေးဝန်ကြီးဌာနရဲ့သတ်မှတ်ချက်တွေအတိုင်းစစ်ဆေးပြီးမှဖွင့်ပွင့်ပေးမယ်လို့အီဘီလာစကိုရက်ကသတင်းထုတ်ပြန်ခဲ့တာပါ။အဲ့ဒီထုတ်ပြန်ချက်ဟာတကြံပိတ်ရအပြီးအလုပ်ဆင်းမှုပြန်ရောက်လာတဲ့အလုပ်သမားတွေအတွက်အခက်အခဲတွေဖြစ်ခဲ့ရကြောင်းအလုပ်သမားတွေကပြောပါတယ်။ဝန်ကြီးဌာနဟာအနားနီးမှကြေညာချက်ကိုထုတ်ပြန်မိရဲ့အကြောင်းအမြဲတမ်းအတွင်းဝင်ဦးမျိုးအောင်ကအီဘီလာ20ရက်ကနေပြည်တော်မှာသတင်းသမားတွေကိုရှင်းပြခဲ့ပါတယ်။ဒါကြောင့်လူမှုဖူးလုံကြီးပေးထားတဲ့အလုပ်သမားတွေကိုထပ်တိုးပေးရအတွက်လုံထုံးလုံနေအတိုင်းခန်းစားခွင့်တွေပေးသွားမယ်လို့သူကအခုလိုပြောခဲ့ရပါ။အ
မိန့်ကတော့နည်းနည်းလေးတော့ကတ်သွားတာလေ။နည်းနည်းချိန်နည်းနည်းကတ်သွားတော့အ တော့သူဝင်ကြီးဌာနနဲ့လည်းလုပ်ပေးနေကြတာလူမှုဘူရိုအကျိုးဝင်တဲ့ဝန်ထမ်းတွေကိုကြားတော့လေဆောင်းပေးဖို့ပြင်ဆင်နေတာပေါ့ဥပဒေရှိတယ်လုံလုံလုံရှိတယ်ကပြောအင်းဆိုတယ်မညာသူဘာနိုင်ဆိုင်လုံလုံလုံနဲ့ညီညီအောင်လည်းလုပ်ပြီးတော့မှဆောင်းပေးဖို့ပြင်ဆင်နေတာပေါ့
ဥပဒေတိုင်းဆိုရင်ကျမကြီးကြောင့်ဖြစ်လာတဲ့ကိစ္စတွေအတွက်လူမှုဖူလုံထဲဝင်ကြီးရဲ့60ရာခိုင်နှုန်းကိုအလုပ်သမားတွေကခံစားဝင်ရှိပါတယ်။လက်တလုံးမှာလူမှုဖူလုံကြီးခံစားခွင့်ရမယ်အလုပ်သမားမြန်မာတိုင်းနိုင်ငံလုံးမှာစုစုပေါင်း100,000ရှိရလို့အမြဲတမ်းအတွင်းဝင်ဦးမျိုးအောင်ကပြောပါတယ်။ဒါပေမဲ့အဲ့ဒီခံစားခွင့်ကိုအလုပ်သမားတွေကဘလို့ထုတ်ယူနိုင်နေဆိုတာကိုတော့အသေးစိတ်ပြောဆိုသွားခြင်းမရှိသေးပါဘူး။လူမှုဖူလုံကြီးပြင်သွင်းထားတဲ့အလုပ်သမားတို့ကတော့အစိုးရကထောက်ပံ့မဲ့အစီအစဉ်ဆိုတာတန်တရားရှိနေပါတယ်။
ဘလို့ပဲညီမအဲ့တော့အဲ့တော့နားမလဲဘူးအခုကတော့60ရာခိုင်နှုန်းတော့ရလောက်မယ်ပေါ့နော်ဝင်ရတော့အဲ့လိုအမတယောက်ကတော့ပြောတယ်ပြောတာတော့မရလောက်မရလောက်ဖို့များတယ်အကုန်ဝန်ထမ်းတွေအနေနဲ့ကလည်းအဲ့ဒီဟာကိုပဲသူတို့တော်တော်ကြီးကို
အလုသမားကြီးဆောင်ရွက်သူအနာဂတ်အလင်းသားဆုံးမက်ကဒေါ်သက်သားအောင်ကတော့အစိုးရဘက်ကထောက်ပံ့မဲ့အစီအစဉ်ကရှင်းရှင်းလင်းလင်းမရှိသေးဘူးလို့ပြောပါတယ
်အခုတည်းကဟို60ရာခိုင်နှုန်းရမယ်လို့ကလက်ရှိသိထားတော်များလဲပဲပေါ့နော်ဘလို့မျိုးပုံစံနဲ့သွားရမယ်ဘလို့မျိုးထုတ်ယူရတယ်ဆိုတဲ့ဟာမျိုးကအစိုးရကနေပြီးတော့ဒါတရားဝင်မှမပြောမိတာဖြစ်တဲ့အတွက်တော့အမှန်အနေနဲ့ပြောချင်တာတော့ဒီလိုအခြေအနေမျိုးဒီစက်ရက်သာဝင်ပေါ့နော်အာလွန်နေတဲ့ဒီနေရနိုင်ဖို့အတွက်အစိုးရကဒီလက်နက်မျိုးအောင်လုပ်ပေးနိုင်ရင်တော့ဒါအကောင်းဆုံးဖြစ်တယ်လို့အမှန်အနေနဲ့မြင်နေတယ
်အစိုးရဦးစားပေးစစ်ဆေးသွားမယ်စေယုံတွေထဲမှာစေဝါစားတော့ကုန်နဲ့လုံသားတထောင်ထက်ရှိရဲ့စေယုံတွေပါပါတယ်အလုသမားတချို့ကတော့အခုချိန်ကြီးဒီထောက်ပံ့ငွေကိုဘယ်လိုရနိုင်မလဲဆိုတာသိချမသိရသေးကြောင်းပြောပါတယ်။ရန်ကုန်တခုထဲမှာတင်စက်ရုံအလုယုံပေါင်း 6,000 ကျော်နဲ့လုံသားအင်ဟာ 6,000 ကျော်ရှိပါတယ်။အေယာဝတီတိုင်းပသိမ်မြို့ကအထည်ချုပ်စက်ရုံတွေကတော့ဒီနှစ်ဧပြီလ22ရက်ကစပြီးရန်နာလိုက်ပါတယ်။ပဲခူးတိုင်းစမှုဆောင်စီမံခန့်ခွဲရေးကတော့ကြီးညာချက်ထုတ်ပြန်တဲ့မြို့ထဲမှာအစောဆုံးဖြစ်ပြီးယောဂါကောက်ွယ်ဖို့နိုင်ငံတော်ရဲ့လိုအပ်ချက်အရာလဲပတ်နေတဲ့စက်ရုံတွေကလွဲပြီးဇန်နဝါရီအလုံးဧပြီလ30အထိပိတ်ထားရမယ်လို့ထုတ်ပြန်ခဲ့ပါတယ်။ကျွန်တော်စောထက်ရန်ကုန်မြို့ကနေပြပူထားတာဖြစ်ပါတယ
်။ VOA American တန်ရဲ့မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လင်းပေးနေပါတယ်။ကျွန်မကစုမမရှင်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကအသွားလာကန့်သတ်မှုတွေကိုအလျင်စလုံးရှော့ချတာမျိုးမလုပ်မိဖို့သတိပေးနေချိန်မှာမြန်မာနိုင်ငံမှာရောဘလို့အခြေအနေရှိနေပါသလဲဆိုတာကိုပြောပြပေးချင်ပါတယ်။ဟုတ်ပါတယ်။ COVID-19 ကပ်ရောဂါကြောင့်ကမ္ဘာတဝက်နိုင်ငံတွေမှာတော့အသွားအလာတွေကန့်သတ်ထားပြီးတော့လုပ်ငန်းတွေရပ်ဆိုင်းထားရတာကိုရှော့ပေါ့ပေးဖို့ပြင်ဆင်နေချိန်မှာပဲအလင်းစလုံးမလုပ်မိဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတိပေးနေတာပါအခုဆိုရင်တော့ COVID-19 ကပ်ရောဂါကြောင့်လူ9ဦးသေဆုံးပြီးကူးစက်သူ100ကျော်ရှိနေတဲ့မြန်မာနိုင်ငံမှာလည်းလုပ်ငန်းတွေပြန်လည်ပတ်ဖို့ပြင်ဆင်နေကြပါပြီဒါပေမဲ့လည်းအထူးခြားတာစေကူတာခန်းတွေမှာစေတနာဝင်တဲ့အဖြစ်စေကူတာမှုပေးနေတဲ့ဒေါက်တာကိုကိုထွေးတို့လိုမြန်မာဆေးပညာရှင်တွေကတော့မြန်မာနိုင်ငံမှာလည်းအလင်းစလုံးမလုပ်မိဖို့တယ်လို့ရှုမြင်ပါတ
ယ်ကျွန်တော်နေတော့ April ကမွန်းနမမီ first week လောက်ထိတော့လေဆိုင်းငံ့အနေနဲ့တော့ပိတ်ထားစီကျင်နေတယ်ဟုတ်ပိတ်ထားဆိုလူတွေကတော်တော်များလမ်းပေါ်ပြန်ထွက်လာကြပါပြန်ထွက်လာကြမှာဆိုတော့လေကျွန်တော်တို့ဒီ outbreak ကြီးဖြစ်ဖို့တာကြည့်ဖို့ကတော့တော်တော်လေးခက်ခဲမှဖြစ်နေကျွန်တော်နေနေတော့ဒီ May first week လောက်ထိတော့ပြုံးနေရောအလုပ်ရုံတွေရောအကုန်လုံးပိတ်ထားစီကျင်နေတယ်ဟုတ်အကောင်းဆုံး stay home မှာတော့နေသင့်နေတယ်ဗျဟုတ်ကျန်ထလာမယ်ဆိုလည်းကျွန်တော် social distance လောက်ဖို့အတွက်ကတော့ပညာပေးတော်တော်လေးလုပ်ရမယ်ထင်တယ်တကယ်လူကြီးထူထပ်တဲ့နေရာတွေမှာလည်းအခုက positive case တွေတွေ့တာလည်းနေရာတွေမှာအဓိကတွေ့တာ။ဒီယောဂဖြစ်ဖို့အတွက်တို့ကတနေ့တာစာဝတ်နေရပိုအရေးကြီးတာ။တို့ကဒီယောဂယူမကြောက်တာလည်းမဟုတ်ဘူး။ကြောက်တော့ကြောက်တယ်ဒါမဲ့လည်းတနေ့တို့အတွက်ဝင်ဝင်မရှိဘူးဆိုတို့စားဖို့တောက်ဖို့တို့အတွက်ကအခက်အခဲရှိတာနိုင်တာ။တိုင်းဆိုရအနေနဲ့ဖြစ်ဖြစ်ကျမကြီးဌာနပဲဖြစ်ဖြစ်လာအောင်စစ်ဆေးတာမျိုးစစ်ပြီးတော့မှဆဲရုံလုံးရုံတွေကဖွင့်တင်တယ်လို့ရောကမန့်ပြီးတော့မှပဲဖွင့်ပါမယ်ဆိုတာမျိုးပေါ့
ဒီလိုကဘာကံယောဂါကြုံနေရချိန်မှာတော့ယောဂါကူးစက်မှုထိန်းချုပ်ဖို့လိုအပ်တယ်လို့တစ်ချိန်တည်းမှာပဲလုပ်ငန်းတွေပိတ်ထားရတဲ့အတွက်အလုပ်သမားတွေဝန်ထမ်းတွေစာဝတ်တွေရေးပြဿနာတွေနဲ့လည်းကြုံနေရတာပါမြန်မာနိုင်ငံဘဟုဘဒုက္ခဟောင်းလည်းဖြစ်လက်ရှိကမ္ဘောဇာဖန်ရဲ့အကြီးတဲ့အကြံပေးပုဂ္ဂိုလ်ဖြစ်တဲ့ဦးသန်းလွင်ကတော့တတိထားကြိုက်တွယ်ဖို့လိုတယ်လို့ပြောပါတယ
်ဘော်ပြင်းနေတော့တိတ်ပြီးတော့ဒီကြိုက်တော့တိတ်မရှိပါဘူးဦးသန်းလုံးလုံးလည်းကိုတည်းပါတော့ဖွင့်ထားပြီးသွားပြီးနာချီတယ်။ဒါမဲ့စိုးရင်လည်းလည်းစိုးရင်တော့ဘောလေ။ဒါလိုဖွင့်လိုက်လို့ရှိရင်တော့တကတအားကြီးပြည့်စုံစေတအားကြီးတက်လာမလားလို့ပါတော့နော်။ဒါလိုပြန်ပေါင်းလို့ရပြီးတော့ကြည့်ချင်းလာမလား။ပြောခဲ့တယ်ကအားလည်းဒါအလုံးသွားပဲရှိရင်ပြည့်လဲတို့လည်းစောင်းနေရကိစ္စရှိရအောင်ခုနကတစ်ပတ်ကတော့ဒီမှာတော့ဒီတိုင်းပြည်မှာတော့ခုနလို USA လိုမျိုးဒီ social system မှာ social security system ကဒီမှာမှမကောင်းဘူး။ဒါသူတို့စာဝန်တွေရလဲတစ်ခါရှိနေတော့ ကိုရကွယ်ကိုရဒေတာဟိုတန်းတယ်ဒီပါလဲတကဝင်ပြီးကြတာပဲညဝေတဲ့စိတ်လဲဒီမှာရှိပါတယ်အဲ့ဒီကူကတော့ကောင်းတယ်ညဆိုရှယ်ဆီကူရီစီစဉ်မရှိမှလို့လဲပြင်ဖြစ်လာရင်တော့လဲဝိုင်းပြီးတော့မှအချင်းချင်းရိုက်ပြီးကူညီတဲ့စိတ်တိုင်းနဲ့တော့လုပ်ရင်တော့ဘယ်လောက်ကြီးတော့ဟိုစိုးချင်တာလေနော်အဲ့လိုပဲတွေ့ရတာပဲ
အစိုးရကတော့အကန့်အသတ်တွေနဲ့စစ်ဆေးမှုလုပ်နေတဲ့အချိန်မှာလုပ်ငန်းခွင်တွေရပ်သားရမယ့်အနေအထားနဲ့လုပ်သားတွေအတွက်နေ့စဉ်ဝင်ငွေထိခိုက်မှုတွေဖြစ်လာနေတဲ့အနေအထားပေါ်မှာသက်ဆိုင်ရာတာဝန်ရှိတဲ့သူတွေဘက်ကဘာတွေဆောင်ရွက်နိုင်ပါသလဲ။မြန်မာလုပ်ငန်းရှင်ဒေါက်တာဆိုးထုတ်ရဲ့အမြင်ကတော့
ကျွန်တော်တို့အခုပြဿနာကတော့ဗျာဒီရေတိုရောအခုဒီလကုန်တီရောလည်းဘယ်လိုလဲပြောတောင်းတုံးလို့အဆင်ပြေတယ်ပေါ့နော်။ဝင်လုပ်ငန်းအလုပ်ရှင်တွေကစိုက်ပြီးဆိုပဲပြေးကြတာ။ဒါပေမဲ့ဒီအီဒရာကုန်ဝိုင်းရောကျွန်တော်ကနောက်လာသေးလားကြရင်ရောလို့ဖြစ်မယ်ဆိုတာလည်းကျွန်တော်လည်းစဉ်းစားနေမှာเนาะအဲ့လိုကျွန်တော်ပြေးရမှာဆက်သွားမှာဘယ်လိုသွားမလဲပေါ့เนาะအဲ့တော့ရည်ရှိဖြစ်သွားတဲ့အကြောင်းရက်ဒီဘိုးတော့ခက်တာမို့အဲ့ရက်ဘိုးကြရင်ကျွန်တော်အလုပ်ပြုတ်တဲ့ဟာမျိုးဖြစ်လာမလားပေါ့เนาะအဲ့နောက်ဆက်တွဲပြဿနာတွေရောစဉ်းစားဖို့လိုပါမယ်ဒီအီဗယ်လာအထိကတော့စဉ်းစားမှရှိဘူးနောက်လာနောက်လာရင်မေးလို့ကျွန်တော်တို့ဖြစ်လာရင်တော့လုပ်ငန်းတွေတူတယ်ဝါနိုင်တာပေါ့เนาะ
ကိုဗစ် -19 ခက်ရောဂါကူးစက်မှုကိုထိ ंछ ုပ်ဖို့ကြိုးပမ်းတဲ့အနေနဲ့လက်တလုံးမှာတော့ရန်ကုန်မြို့အပါအဝင်မြို့ကြီးတချို့မှာရပထွက်ရအမိန့်တွေလူစုလူဝေးမလုပ်ဖို့အမိန့်တွေကိုထုတ်ပြန်ထားပါတယ်ရှင်။ပြည်ရင်းကကိုဗစ်လူနာတွေနဲ့ကျန်းမာရေးဝန်ထမ်းတွေကိုပါရောဂါကူးစက်မှုတွေရှိလာနေပြီးတခွဲတီပြူလူနာတွေနဲ့ထိတွေ့မှုရှိခဲ့လို့အသွားအလာကန့်သတ်ခံရတဲ့ဆရာဝန်တွေနဲ့တိုက်နယ်စေယုံတွေမှာရောဂါကာကွယ်ရေးအတွက်ပစ္စည်းလိုအပ်ချက်တွေရှိနေတဲ့အကြောင်းကိုတင်ဆက်ပေးပါမယ်။ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့မနေ့ကည7နာရီထုတ်ပြန်ပြီးချိန်အထိဆိုကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ119ဦးအထိရှိထားပြီးအဲ့ဒီထဲက6ဦးဟာကျန်းမာရေးဝန်ထမ်းတွေပဲဖြစ်ပါတယ်။လူနာနံပါတ် 118 နဲ့ 119 ဦးဟာပြည်မျိုးကပြည်သူစေယုံကြီးမှာတာဝန်ထမ်းဆောင်နေတဲ့သူနာပြုဆီယာမာတွေဖြစ်ပြီးလူနာနံပါတ် 89 နဲ့တဆင့်ကူးစက်ခံရတယ်လို့သိရပါတယ်။ကူးစက်ခံရတဲ့ဆီယာမာ2ဦးလုံးဟာအခုချိန်မှာပြည်စေယုံမှာပဲရှိနေပြီးသူတို့ရဲ့ကျန်းမာရေးအခြေအနေကောင်းမွန်တယ်လို့အဲ့ဒီစေယုံကဒုတိယစေယုံအုပ်ကြီးဒေါက်တာတိရာဆိုးကပြောပါတယ်။ကျန်းမာရေးဝန်ထမ်းတွေကိုပါဒီယောဂါကူးစက်မှုတွေရှိလာတာကြောင့်ယောဂါကာကွယ်ရေးဝတ်စုံ PPE နဲ့ပတ်သက်ပြီးစနစ်တကျဝတ်ဆင်ထားဖို့ကိုထပ်ခါတလဲလဲသတိပေးပြောဆိုပေးနေတယ်လို့ဒေါက်တာတိရာဆိုးကအခုလိုပြောပါတယ်
။ဟိုလူနာရေးလည်းရှိလာတယ်ဟိုဝန်ထမ်းတွေလည်းကူးစက်မှုတွေရှိလာတယ်ဆိုတော့ကျန်းမာရေးရောဆရာဝန်တွေကိုဒီဟာနဲ့ပတ်သက်ပြီးတော့စနစ်တကျလုပ်ဖို့အတွက်အမြဲတမ်းပြောနေတာပေါ့နော်။မအားလေးတော့လုပ်နေတယ်အဓိကတော့တတိမလစ်ဖို့ပေါ့နော် PPE ကို break မဖြစ်ဖို့ပေါ့နော်ဒါလေးကိုကူးစက်မှတ်ပြီးတော့အားလုံးလည်းထပ်ခါတက်ခါအတူတူပြောပြနေပေါ့နော
်အခုလို COVID-19 ကာယောဂါကိုကာကွယ်ကူတနေရတဲ့ကာလမှာလူနာတွေနဲ့ထိတွေ့နေရတဲ့ဆရာဝန်တွေနဲ့ဒီယောဂါကူးစက်ခံရသူတွေရှိသလိုသီးခြားနေထိုင်မှုအတွက်အသွားအလာကန့်သတ်ခံရသူတွေလည်းရှိပါတယ်လူနာနံပါတ်109နဲ့တငဲကျုံစီပါကလင်းနဲ့မှာကွန်တက်ဖြစ်ခဲ့တဲ့ဆီယောင်ဝန်တဦးကိုနေအိမ်မှာအသွားအလာကန့်သတ်ပြီးသီးခြားနေထိုင်မှုအတွက်ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကညွှန်ကြားခဲ့ပါတယ်အဲ့ဒီဆရာဝန်ဟာလူနာနဲ့ထိတွေ့ရမှာယောဂကာကွယ်ရေးဝတ်စုံ PPE ကိုသတ်မှတ်ထားတဲ့အစဉ်အတိုင်းဝတ်ဆင်ခဲ့ပေမဲ့ကျန်းမာရေးဝန်ထမ်းတွေကိုလေ့ကျင့်မပေးခင်ကာလမှာဖြစ်ခဲ့လို့ quarantine ဝင်ခံရတယ်လို့သိရပါဗျ။အသွားအလာကန့်သတ်ပြီးနေအိမ်မှာတီးခြားနေထိုင်နေတဲ့ဒေါက်တာဆေသူအောင်ကသူ့ရဲ့အတွေ့အကြုံကိုအခုလိုပြောပြပါဗျ။အခု
ဆိုကြကျွန်တော်တို့ကြံခံလိုက်ရတယ်။ဒါဆေးရုံတွေကကြောင်ပြီးကြံခံရမယ်။အရင်ကျန်းမာရေးဝတ်ဆင်တွေမှာလေ့လာတာမရှိသေးဘူး။သူတို့ကာပါလွတ်နိုင်နေတယ်။သူတို့အဲ့လိုကာပါလွတ်နိုင်နေလို့ပဲကျွန်တော်တို့ထိခြားရအောင်ကြိုးမြေလို့မြင်တယ်။အဲ့တော့နောက်တစ်ချိန်ပေါ့နော်မတော်တာဆက်ပြီးနောက်တစ်လားနှစ်လားမှာအဲ့လိုမျိုးဆရာဝန်တွေမကြိုခံရရင်ဒါတော်တော်ကြီးအခြေအနေဆိုးရတဲ့အခါရောက်နေပြီကြာအဲ့လိုအခြေအနေမရောက်ပါသေးလို့ကျွန်တော်ဆူတောင်းပါတယ
်ကျူဝင်နေတဲ့ကာလပြည့်ရင်ကိုပိုင်ဆေးရပြတ်ဖွင့်မှာဖြစ်လို့ကျဲမိုင်နဲ့အကစားဝင်ကြီးဌာနကအထွေထွေယောဂါကိုဆေးရတွေမှာလူနာတွေကိုဘလို့ထားရှိပြီးဆရာဝန်ကိုယ်တိုင်ကလည်းလိုက်နာဆောင်ရွက်ဖို့လိုတဲ့အချက်လက်တွေကိုတိကျတဲ့လမ်းညွှန်ချက်ထုတ်ပေးစေချင်တယ်လို့ဒေါက်တာဆေသူအောင်ကဆက်ပြောပါတယ်ကိုဗစ်ကိုတိုက်ထုတ်နေရတဲ့ကာလမှာလူနာတွေအနေနဲ့လိုအပ်တဲ့အချက်အလက်တွေကိုအတိအကျပြောပေးဖို့လိုပြီးဆရာဝန်တွေကလည်းယောဂါကာကွယ်ရေးအတွက်ချမှတ်ထားတဲ့နည်းလမ်းတွေအတိုင်းဆောင်ရွက်မှသာဒီယောဂါကူးစက်ခံရတာကာကွယ်နိုင်မယ်လို့ဒေါက်တာစေသူအောင်ကအကြံပေးထားပါတယ်
ကျွန်တော်အစ်ကိုဆောင်ရွက်အောင်လည်းဆရာဝန်တွေကူးစက်တဲ့အကြောင်းအရာကလူနာတွေရှိကဖြစ်စီအပြည့်မရတာလေဖြစ်နေကြတယ်ကျွန်တော်ကဒီလူနာတယောက်ဒီပုံမှန်အချိန်မှဆိုရင်လိုအပ်တဲ့အခါကိုဒီစီနေဒီထားရတဲ့နေရာဆိုရင်ကျွန်တော်ကကြည့်တယ်ကွာဒီမှာတူမကွန်တက်တယ်ရှိတယ်ဒီစားလာရရှိတယ်တခုခုပေါ့နော်ဒီသွားထားလိုက်ရှိရရှိရဆိုရင်ဒီလိုညမျိုးဆိုရင်တော်တော်ကဖေးရှားကာပါလုံးပြီးကြည့်ရတယ်အဲဒါကတခါကျရင်မစ်ချစ်တော့လေးရှိတာပေါ့နော်ဥမာလူနာရီယိုဒီပဲဆိုပြီးတော့ PPE ကိုချွေတာတဲ့အံမျိုးရှိတယ်အဲလိုကြရင်မလို့အားတဲ့ကူအားလေးရှိတာပေါ့ဗျာ
မြန်မာတနိုင်ငံလုံးအတိုင်းအတာနဲ့ဆိုဒီယောဂါကိုကုသထိန်းချုပ်ရမှာကျန်းမာရေးဝန်ထမ်းတွေအတွက်လိုအပ်တဲ့ပစ္စည်းကရိယာနဲ့ကုသရေးပိုင်းမှာလိုအပ်ချက်ရှိမှုတွေကမြို့ပြတွေထက်နေမျိုးတွေမှာပုံများတာကိုတွေ့ရပါတယ်ကျမိုင်းနဲ့အကစားဝင်ကြီးဌာနရဲ့ထောက်ပံ့မှုတွေအပြင်ပြည်မကအလှူရှင်တွေစီကပါအကူအညီတောင်းခံနေရတဲ့အထိရှိနေတာပါ
အီယာဝရီတိုင်းကတိုင်းချောင်းမြို့နယ်မှာတော့ကိုဗစ်လူနာမရှိသေးပေမဲ့ပြည်ပကပြန်လာသူတွေကိုအသွားလာကန့်သတ်ထားတာကြောင့်ဖြစ်လာခဲ့ရင်တန်တရားလူနာ6ဦးအတွက်တည်တံ့ထားရှိကုသပေးဖို့နေရာပြင်ဆင်ထားတယ်လို့သိရပါတယ်မတိုင်းကျောင်းပြည်သူစေယုံမှာဆရာဝန်တဦးနဲ့တူနာပြုဆရာမ10ဦးအပြင်အောက်ခြေဝန်ထမ်း9ဦးသာရှိပေမဲ့ဒါဟာတိုက်နယ်စေယုံတစ်ခုအတွက်အင်အားပြည့်တဲ့အနေအထားမှာရှိတယ်လို့ဒေါက်တာနေဝင်းထွန်းကပြောပါတယ်။ဒါပေမဲ့အခုလိုရောဂါရှိသူတွေနဲ့ထိတွေ့ခဲ့သူတွေကိုကွာရန်တိန်းထားတဲ့အနေအထားမှာအစားထိုးနိုင်မှုအတွက်တူနာပြုဆရာမနဲ့အောက်ခြေဝန်ထမ်းတွေကိုအဖွဲ့လိုက်ခွဲပြီးတာဝန်ထမ်းဆောင်မှုကြိုတင်ဆောင်ရွက်ထားပေမဲ့ဆရာဝန်တယောက်တည်းဖြစ်နေတဲ့အခြေအနေမှာတော့လိဟာမှုရှိနိုင်တယ်လို့သိရပါတယ်။အခုလိုကျန်းမာရေးဝန်ထမ်းအင်အားနဲ့ပစ္စည်းကရိယာလုံလောက်မှုမရှိသေးတဲ့အချိန်မှာပြည်သူတွေအနေနဲ့ချမှတ်ထားတဲ့လမ်းညွှန်ချက်တွေကိုအတိအကျလိုက်နာပေးဖို့ဒေါက်တာနေဝင်းထွန်းကတောင်းဆိုထားပါတယ်
။ဖြစ်လာရင်ကျွန်တော်ကျန်းမာရေးဝန်ထမ်းတွေမှာပစ္စည်းကရိယာလည်းကျွန်တော်တို့မှာလုံလောက်မရှိဘူး။ဒီအင်အားလည်းလုံလောက်မရှိဘူး။ဖြစ်လာရင်ကျွန်တော်တို့အခက်အခဲတွေအများအများဖြစ်ဖို့ရှိပါတယ်။အဲကြောင့်ပြည်သူလူထုကကိုယ့်အနေနဲ့မှကိုယ်နေပြီးတော့ကချမှတ်ထားတဲ့စီးကန်းတွေလိုက်နာပေးစီခြင်း။အဲဒါလေးကိုဒီသက်ဆိုင်ရာလူကြီးတွေသိရှိခြင်းနဲ့
မတိုင်းကြောင်မြို့ပြည်သူစေယုံမှာကျန်းမာရေးဝန်ထမ်းတွေအတွက် N95 mask နဲ့သူတွေကအောက်ဆီဂျင်တက်ကိုတိုင်းတာတဲ့ဆက်လိုအပ်မှုရှိနေတယ်လို့သိရပါဗျ။ COVID လူနာတွေတဲ့ကရောဂါပျောက်ကင်းသူ9ဦးထဲမှာစေယုံစင်ဝင်ရထားသူတွေကကျန်းမာရေးဝန်ထမ်းဖြစ်တဲ့လူနာနံပါတ်15လဲပါဝင်ပြီးဖြစ်ပါတယ်။ဒီကနေ့စီးရင်တွေအရကမ္ဘာနိုင်ငံနဲ့နေပြည်တော်210မှာလူပေါင်း320ကျော်ကိုကူးစက်ခဲ့တာပါ။ဒီရောဂါကြောင့်တင်းသူ38,000ကျော်ရှိခဲ့ပြီးရောဂါသက်သာလာသူအရေအတွက်ဟာလဲ65,000ကျော်ရှိထားပြီးဖြစ်ပါတယ်။ကျမဆူဆူပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ
်အခုပြောပြပေးမှာကတော့တချို့ရက်ွက်တွေကြီးရွာတွေမှာကို့အစီအစဉ်နဲ့ကိုလမ်းတွေကိုပိတ်ဆို့ပြီးလုံခြုံရေးယူရတဲ့ပတ်သက်လို့လူအခွင့်အရေးရှုထောင့်တရားဥပဒေစိုးမိုးရေးရှုထောင့်ရဲ့အမြင်တွေဖြစ်ပါတယ် COVID-19 ရောဂါကူးစက်ပြန့်ပွားမှုကိုစိုးရိမ်ကြတဲ့အတွက်တချို့ရက်ွက်တွေကြီးရွာတွေမှာကို့အစီအစဉ်နဲ့ကိုလမ်းတွေပိတ်တာအဝင်အထွက်ကြက်မှတ်စီစစ်တာတွေလုပ်နေပါတယ်ဒီလိုတွေလောက်တာကမြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးကိုထိခိုက်လာနိုင်တဲ့အပြင်လူအခွင့်အရေးကိုလည်းထိခိုက်တယ်လို့ရှင်းနေတွေနဲ့လူအခွင့်အရေးလှုပ်ရှားသူတွေကဆိုပါတယ်။ရက်ွက်တွေကြေးရွာတွေကယောဂါကူးစက်တာကိုတားဆီးနိုင်ဖို့ကုညီချင်ကြတာတွေကြောင့်လှုပ်ဆောင်ကြတာတွေဖြစ်ပေမဲ့ဒေသနဲ့အစိုးရရဲ့အမိန့်ထဲမှာမပါတာတွေကိုမလှုပ်ဆောင်ကြဖို့လိုတယ်လို့ဆိုပါတယ်။ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားတဲ့အမိန့်ကိုပဲလိုက်နာပြီးဆောင်ရွက်ကြဖို့ကိုလည်းတရားလွှတ်တော်ရှင်းနေဦးကြည်မြင့်ကတိုက်တွန်းထားပါတယ်။
သာထိခိုက်တာဟောဒါအဲ့လိုကြောင်းလည်းကားတွေရောအလုံးစားလို့လို့မရဘူးဒါလည်းအစိုးရရဲ့ဟိုအမိတ်ထုတ်တာနောက်ကြတာပေါ့နော်သူလုံးဝမရဘူးအချိန်ကြီးမလုံနိုင်ဘူးအဲသူကတော့ကုညီတာပေါ့ဗျာသူကတော့ရဲရွာလေးတဲ့တနင်္ဂနွေဝိုင်းကြီးရတာပေါ့ဒါမျိုးကောင်းတာလို့တပြေးညီဖြစ်ရင်ကောင်းတာပေါ့အမကျမ်းမာရေးဝန်ကြီးဌာနရဲ့အမိတ်ဟာရမထွက်ရအဲသူပြောမြို့မြို့နဲ့လေးသတ်မှတ်တယ်အဲ့တော့ဘယ်နိုင်ရဘယ်နိုင်မထွက်ရဆိုတာအဲ့ဒါတပြေးတော့သွားမိုးတဲ့နေလေအဲ့ဒါဒီလိုပေါ့သူကမှတ်တဲ့နေရာလေးပေါ့အဲ့ဒါမှအပါဥပပုံမှန်144ထုတ်တယ်လို့တောင်းကြီးလိုပါလို့မှကြားတယ်အဲ့ဒါပုံမှန်144ထုတ်ရင်ထုတ်ရင်ပြစ်တာလို့ရတယ်အဲ့ဒါမျိုးမထုတ်ရဘူးလေဒါပြစ်တာမဲ့ဟာလေအဲ့တော့ပုံမှန်144နဲ့ကျမရဲ့ဝန်ကြီးဌာနထုတ်တဲ့အမိန့်နဲ့မှားပြီးကောင်းတယ်ပေါ့နော်ကြာတကယ်ကြတော့ပုံမှန်144ထုတ်အောင်မဟုတ်ဘူးကျမရဲ့ဝန်ကြီးဌာနအမိန့်ကိုပဲလိုက်နာပြီးအားလုံးလုပ်အောင်မှာပြောရင်အဲ့ဒါနေကိုပိတ်ဆို့တာတွေပါလေအဲ့ဒါလည်းမလုပ်ရဘူးအမိန်တွေကအဲ့ဒါလည်းမပါဘူးအမိန်တွေကမပါတဲ့ဟာတော့အကောင့်ထဲပေါ်လို့မရဘူးနော်
ဒီလိုရက်ွက်တွေကြေးရွာတွေမှာကိုယ့်သဘောနဲ့ကိုလော့ကဒေါင်းလောက်တာတွေရှိရင်သက်ဆိုင်ရာမြို့နယ်အုပ်ချုပ်ရေးမှုတွေရဲစခန်းတွေသက်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်ဂျုံတွေကိုတွားရောက်တိုင်ကြားနိုင်ပြီးသူတို့တွေကသာဖြည့်ရှင်းမပေးဘူးဆိုရင်ဒီလိုပိတ်ဆို့ထားသူတွေကိုဒဏ်ငွေ9,000နဲ့ထောင်ဒဏ် 6 လအရေးယူလို့ရတယ်လို့ဦးကြည်မင်းကဆိုပါတယ်ဒီလိုအသွားအလာအဝင်အထွက်တွေကိုပိတ်ဆို့ကန့်မှတ်ထားတာတွေကလူတဦးချင်းစီရဲ့ကိုယ်ပိုင်အခွင့်အရေးတွေဖြစ်တဲ့လွတ်လပ်စွာသွာလာခွင့်ကိုထိခိုက်သလိုဒီလိုလောက်တာကနေလောက်ပိုင်ခွင့်ထက်ကျော်လွန်ပြီးအကျန်းဖက်တဲ့အဆင့်မျိုးအထိရောက်သွားမှာကိုစိုးရိမ်တဲ့အကြောင်းလူအခွင့်အရေးလှုပ်ရှားသူတဦးဖြစ်တဲ့ Equality မြန်မာရဲ့ Director ဦးအောင်မျိုးမင်းကပြောပါတယ
်ပထမအဆုံးလော့ကဒေါင်းလုပ်တဲ့အချိန်မျိုးမှာကျွန်တော်တို့ထိခိုက်တာကတော့လွတ်လပ်စွာသွာလာခွင့်ဆိုတဲ့အကြောင်းအရာတွေကျွန်တော်ထိခိုက်ပါတယ်နောက်ကလွတ်လပ်စွာရင်းကျန်းစွာစီတမ်းလက်လည်ခွင့်စုဝေးခွင့်ကိုလည်းကျွန်တော်ထိခိုက်နိုင်တယ်။တခါတလေဘာသာရေးယုံကြည်ချက်ကြောင့်လူစုလူဝေးနဲ့ဝတ်ပြုတာတွေစုတောင်းတာတွေဒါကိုလည်းထိခိုက်နိုင်ပါတယ်။ဒါပေမဲ့ဒီလိုမျိုးကိစ္စတွေကကျွန်တော်တို့အရေးပေါ်ကာလမှာလိုအပ်ရင်လိုအပ်တဲ့လောက်ဆိုင်းငံ့မှုကတော့ကျွန်တော်တို့လူခွေထဲမှာပြင်ပြထားတဲ့သဘောမျိုးရှိပါတယ်။ဒါပေမဲ့ကျွန်တော်စိုးရိမ်တာကခုနလိုမျိုးကျွန်တော်တို့တိုင်းပြည်မှာကတချောင်းတကာတာတရွာတစ်ပုတ်စမ်းဆိုလိုပဲတချို့မျိုးနဲ့ကတချို့တမန်ချက်တွေရှိတယ်တချို့ကကွာရန်တီးဝင်ခိုင်းတယ်တချို့ကလုံးဝရွာထဲကိုဝင်ခိုင်းဘူးဆိုတော့ကိုယ်သဘောဆန္ဒနဲ့ဟိုတန်ဆူးကျိုးတွေချပြီးရွာဆက်တဲ့လမ်းတွေကစပိတ်တဲ့ဟာမျိုးဖြစ်လာတယ်ဆိုင်းငံ့လို့ရတော့ အခွင့်အရေးတဲ့ပို့လွန်ပြီးတော့အကြမ်းဖက်တဲ့ဟာမျိုးမတရားနှိပ်စက်တဲ့ဟာမျိုးလိုအပ်တဲ့လုပ်ပိုင်မှုတွေပို့ပြီးတော့အာဏာအလွဲသားသုံးစားလုပ်တဲ့အခြေအနေမျိုးဖြစ်သွားမလားဆိုတော့ကျွန်တော်စိုးရိမ်ပါတယ
်။ရောဂါကူးစက်တာကိုတားဆီးနိုင်ဖို့အတွက်လော့ကဒေါင်းလုပ်ဖို့လိုအပ်တယ်လို့ဒီလိုလုပ်တဲ့အခါတက်ကြီးရွယ်အိုတွေမကျန်းမာတဲ့သူတွေကလေးငယ်တွေအပါအဝင်စားဝတ်ရည်အခက်အခဲရှိနိုင်တဲ့သူတွေအတွက်ကိုပံ့ပိုးပေးနိုင်ဖို့အစီအစဉ်တွေအများကြီးလှုပ်ဆောင်ပေးဖို့လိုအပ်တယ်လို့လည်းဦးအောင်မျိုးမင်းကပြောပါရယ်။လက်ရှိမှာတော့ကျန်းမာရေးနဲ့အကစားဝင်ကြီးဌာနကလူ9ဦးထက်ပိုမစုကြဖို့ညွှန်ကြားထားပြီးရန်ကုန်ရဲ့မြို့နယ်9ခုမှာအသွားအလာတင်းကြပ်တာတွေလုပ်ထားပါရယ်။တိုင်းနယ်ပြည်နယ်အချို့မှာတော့ညမထွက်ရအမိန့်ကိုသက်ဆိုင်ရာတိုင်းအစိုးရကဒေသနာအမိန့်ထုတ်ပြန်ထားတာတွေရှိပါရယ်။ကျွန်မအင်တနာထွန်းမှာရန်ကုန်မြို့ကနေသတင်းပေးပို့ပါရယ်။
VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။ American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ Radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။ Corona virus ပိုရှိမရှိစမ်းသပ်ဖို့အတွက်ဘသူတွေကို Federal အစိုးရရဲ့ထောက်ပံ့ရံပုံငွေတွေပို့ပေးမလဲဆိုတဲ့ကိစ္စအမေရိကန်နိုင်ငံရဲ့အတိုင်းဝန်ကြားမှာအဓိကငင်းခုဆွေးနွေးနေကြပါလေ။ဒါကြောင့်လဲအမေရိကန်ပြည်ထောင်စုရဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတိုက်ဖျက်ရေးတိုက်ပွဲတွေကနိုင်ငံရေးတိုက်ပွဲတစ်ခုဖြစ်လာနေတဲ့အကြောင်းအဲလစ်ဘက်လီရဲ့သတင်းလွှာကိုဆက်ပြီးတင်ပြပါမယ်။ဆေးရုံတွေမှာဆရာဝန်တွေတူနာပြုတွေကလူနာတွေရဲ့အသက်ကိုလူနေရတဲ့အချိန်မှာပဲအမေရိကန်လွှတ်တော်အတွင်းမှာလဲမတူညီတဲ့တိုက်ပွဲကိုအကြိမ်နဲ့တိုက်နေကြပါလေ။အသေးစားစီးပွားရေးလုပ်ငန်းတွေဆက်ပြီးလည်ပတ်နေအောင်လက်တလော့ဖက်ဒရယ်အစိုးရထောက်ပံ့မယ်အစီအစဉ်ရအခုငွေတွေကိုဘသူတွေကိုပေးမလဲဆိုတာအခြေတင်ဆွေးနွေးနေကြတာပါ Republican တွေဘက်ကတော့အသေးစားစီးပွားရေးလုပ်ငန်းတွေကိုပဲပို့ပြီးတော့ပေးစီခြင်းတယ်လို့ပြောနေပါတယ် Democrat တွေကဒါအောင်သဘောမတူပါဘူး Democrat Party ဝင်အော်လတ်တော်ဥက္ကဋ္ဌ Nancy Pelosi ကတခြားလူအပ်တဲ့သူတွေလည်းရှိနေတယ်ဆိုပြီးဖြန့်ကျက်ပေးဖို့ပြောနေပါတယ
် We have an opportunity and an urgency to do something for our
community ဆရာဆရာမတွေမိသားတက်ဖို့ဝင်နေနောက်တခြားသူတွေအတွက်လည်းအရေးပေါ်သုံးဖို့တခုခုလုပ်ဖို့အခွင့်အရေးတခုရလာနေပြီလို့အောက်လတော်ဥက္ကဋ္ဌနန်စီပလိုစီပြောသွားတာပါပထမတစ်ခေါက်ဖက်ဒရယ်အစိုးရအကူအညီထောက်ပံ့မရခဲ့တဲ့အသေးစားစီးပွားရေးလုပ်ငန်းတွေရဲ့အခြေအနေအားလုပ်ငန်းဆက်လက်လည်ပတ်ဖို့မရေမရာဖြစ်နေပါတယ်သမ္မတဒေါ်နယ်ထရန့်ကတော့
We're continuing to negotiate with the Democrats to get
တိုင်းပြည်နဲ့ငါကျွန်တော်တို့ရဲ့လုပ်သမားတွေနောက်အသေးစားစီးပွားရေးလုပ်ငန်းရှင်တွေကိုအကူအညီပေးနေအောင်ကျွန်တော်ဒီမိုကရက်တီနဲ့ဆက်ပြီးတော့ညီနိုင်သွားမှာပါတော်တူညီချက်ရဖို့တိတ်ကိုနီးကန်နေပါပြီလို့သူကပြောသွားတာပါစီးပွားရေးလုပ်ငန်းရှင်တွေနဲ့အစိုးရဘက်ကလည်းလုပ်ငန်းတွေပြန်စဖို့စေကထက်သန်နေတဲ့အချိန်မှာအခုလိုထောက်ပံ့ကူညီရေးကိစ္စအခြေတည်ဆွေးနွေးမှုတွေပေါ်ပေါက်နေတာပါသမ္မတအင်မီရောရဲ့လုံရက်တွေကိုဝေဖန်နေတဲ့ဒီမိုကရက်ပါတီဝင်တော်တော်များများကလုပ်ငန်းတွေပြန်ဖို့မယ်ဆိုရင်အမေရိကန်ပြည်ထောင်စုတဝန်းနေရာအနှံ့ယောဂဗိုလ်ကူးစက်မှုရှိမရှိစမ်းသပ်စစ်ဆေးတာတွေလုပ်ဖို့အစိုးရအနေနဲ့ဒါကိုကြီးကြပ်ဖို့တိုက်တွန်းပြောဆိုနေပါလေအော်လတော်ဥက္ကဋ္ဌနန်စီပလိုစီက
The key that opens the door to the economy is testing
ဒီကစီးပွားရေးတကားကိုပြန်ဖွင့်ဖို့ဆိုရင်ယောဂကူးစက်မှုရှိမရှိစမ်းသပ်ဖို့ဒီကိစ္စကပဲတကယ်ပဲအရေးကြီးတာပါကျမတို့လုံးဝလုံးထိုက်တဲ့အတိုင်းမလုပ်ခဲ့ကြဘူးသဘာဝကြီးအနေနဲ့ဒီလိုစမ်းသပ်မှုတွေလူတွေဘသူတွေနဲ့ထိတွေ့ခဲ့ကြလဲပြန်စစ်တာမျိုးတွေတခြားသူတွေနဲ့တီးတန့်ခွဲထားတာမျိုးဒီလိုဆောင်ရွက်တဲ့ကိစ္စတွေလုပ်ဖို့ပြက်ကွက်ခဲ့ပါတယ်လို့ဝေဖန်ပြောဆိုသွားတာပါသဘာဝအင်မြူရောဘက်ကတော့ယောဂဖြစ်ပေါ်မှုအများဆုံးရှိနေတဲ့နေရာတွေမှာပဲကူးစက်မှုရှိမရှိကိုစမ်းသပ်တာမျိုးတွေလုပ်တင်တယ်လို့ပြောနေတာပါအိမ်မြူရောကိုရိုနာဗိုင်းရပ်စ်တိုက်ပွဲရင်ညီနိုင်ဆောင်ရွက်ရေးမှူးဒေဘိုရာဘရစ်ကယောဂစမ်းသပ်တဲ့နေရာမှာမာဗျူအတရချမှတ်လှုပ်ဆောင်တာကပဲအသေးပဲရှိမယ်ဆိုပြီးအခုလိုပြောပါတ
ယ် None of our tests that we use in medicine can diagnose 100% of the people who are positive.
တုံးပြနေတဲ့ဆင်းနဲ့ယောဂကူးစက်မှုရှိမရှိစမ်းသပ်တဲ့နေရာမှာယောဂရှိတဲ့သူမှာအတိအကျယောဂရှိတယ်မရှိတဲ့သူမှာမရှိပါဘူးဆိုတာမျိုးတရားရဂိုင်းနှုန်းပြည့်ဖော်ထုတ်နေတဲ့အခြေအနေမှာမရှိပါဘူးစမ်းသပ်မှုကသိကိုကောင်းတဲ့စမ်းသပ်မှုဆိုပေမဲ့လည်းယောဂပြန်ပေါ်မှုနေတဲ့ပြည်နယ်တွေကိုရိုနာဗိုင်းရပ်စ်ကူးစက်မှုမရှိတဲ့ပြည်နယ်တွေမှာသုံးမယ်ဆိုရင်ယောဂရှိမရှိအပြေမားတွေထွက်လာနိုင်ပါတယ်လို့သူကပြောသွားတာပါ အခုအချိန်မှာတော့ဒီမိုကရက်ပြည်နယ်ဥချုပ်ရေးမှူးတွေကရောရီပါဘလစ်ကန်ပြည်နယ်ဥချုပ်ရေးမှူးတွေကပါလူတွေမှာယောဂရှိမရှိစမ်းသပ်သားတွေတိုးလှုပ်ပေးဖို့အစိုးရကိုတောင်းဆိုနေကြပါလေ။သမ္မတဒေါ်နယ်ထရန့်ကရော
I believe if they want it we should give it to them and get it for them and work with them.
ဒီလိုစမ်းသပ်သားတွေလုံဆောင်ခြင်းနဲ့ဆိုရင်လုံနိုင်အောင်ကျွန်တော်တို့ကပေးရမယ်။သူတို့နဲ့အတူတူလုပ်လို့ရမယ်လို့ကျွန်တော်ယုံကြည်ပါတယ်။ပြည်နယ်ဥချုပ်ရေးမှူးတွေကသူတို့ပြည်နယ်ကိုသူတို့ဘာသာပဲထိန်းချုပ်ခြင်းနဲ့ဆိုပြီးပြောခဲ့တာခင်ဗျားတို့သတိရမှာပေါ့။အခုသူတို့ကဖက်ဒရယ်အစိုးရစီကအကူအညီတွေရကျင်နေပါလေ။ယောဂစမ်းသပ်ဓာတ်တွေကိုဖက်ဒရယ်အစိုးရကလုပ်ပေးပါဆိုပြီးတော့ပြောနေပါလေ။နှစ်ခုစလုံးတော့ရမှာမဟုတ်ဘူးလို့သမ္မတထရန့်ကပြောသွားတာပေါ့။အဲဒီတော့ကိုရိုနာဗိုင်းရပ်စ်တက်ပြည့်ညီတိုင်းဆက်သွယ်ရေးမှူးဒီဘိုရာဘရစ်ကရောအစိုးရအနေနဲ့ယောဂကူးစက်မှုရှိမရှိစမ်းသပ်တဲ့ကိစ္စတွေကိုပုဂ္ဂလိကတွေနဲ့ရောဆိုရဖွဲ့စည်းတွေနဲ့ပါလက်တွဲဆောင်ရွက်နေတယ်လို့ပြောပါ
တယ်ဆိုရဖွဲ့ပြီးသားတဲ့ဖွဲ့အနေနဲ့
မေဂန်ပြည်တော်စုတဝမ်းမှာရှိတဲ့တက်ခွဲကန်းတစ်ခုချင်းစီကိုဆက်သွယ်ဆောင်ရွက်နေပါတယ်ဆက်ဆံရပြည်တဲ့တိုင်းဒေသခံအာဏာပိုင်တွေနဲ့မဖြစ်မနေလက်တွဲဆောင်ရွက်ဖို့တိုက်တွန်းပြောဆိုနေတာပါမေဂန်ပြည်တော်စုအတွင်းမှာယောဂဘိုးစမ်းသပ်မှုတွေကိုနှစ်ဆဘိုးတို့လုံနိုင်မယ်လို့ယုံကြည်ပါတယ်ဆိုပြီးပြောဆိုသွားတာပါတိုင်းပြည်မှာလုပ်ငန်းတွေပြန်လည်ဖွင့်လှစ်ဖို့စီးပွားရေးလုပ်ငန်းတွေပြန်လည်ပတ်နိုင်အောင်ဘလို့အကောင်းဆုံးလုပ်မလဲဆိုတာတွေကိုဖက်ထွေအစိုးရကရောပြည်내အစိုးရခေါင်းဆောင်တွေနီလန်းနေရှာနေကြတဲ့အချိန်ထဲမှာပဲယောဂကူးစက်မှုကိုလည်းနည်းနည်းသမျှနေအောင်ကာကွယ်ဖို့ပြင်ဆင်နေကြကြောင်းပါခင်ဗျာကျွန်တော်သိမ့်ထိုင်ပါပ
ါအင်္ဂါည VOA အစီအစဉ်တွေကို Washington DC မြို့တော်ကနေဆက်လက်ထုတ်လွှင့်နေပါတယ်အခုဆက်ပြီးအင်ကာညတရားရည်လိုင်းအစီအစဉ်နေရာမှာစာထူးပြောင်းလဲထုတ်လွှင့်နေတဲ့ဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြပါမယ်။ COVID-19 ကာယောဂါအရေးမြန်မာတာဝန်ရှိသူတွေရဲ့လုံခြုံဆောင်ရွက်ချက်တွေဘာကြောင့်နှောင့်နှေးနေရတာပါလဲ။စေယုံလုံယုံတွေနဲ့အလို့သမားတွေလုပ်ငန်းခွင်ပြန်ဝင်ရတဲ့ကိစ္စကန့်တွဲဖို့ဘာကြောင့်ဒီလောက်အထိကမောက်ကမဖြစ်ရတာပါလဲ။ဘာတွေအားနည်းပြီးဘာတွေလုပ်ဖို့လိုနေပါသလဲ။စာရည်နဲ့ပတ်သက်ပြီးလူမှုရေးနဲ့နိုင်ငံရေးဆိုင်ရာသုံးသပ်ချက်ဆောင်ပါတွေရေးသားနေသူစာရေးဆရာမမတ်မုံမုံမြတ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဘောသူတည်တနာအဖွဲ့အတွင်းမှကိုကျော်ဝနာတို့နဲ့သုံးသပ်ဆွေးနွေးထားပါတယ်ခင်ဗျာမမတ်မုံမုံမြတ်နဲ့ကိုကျော်ဝနာ VOE ဆွေးနွေးခန်းမှာပါဝင်ပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာဆိုတော့ကျွန်တော်ပထမဦးဆုံးလက်ရှိဒီရပိုင်းနောက်ဆုံးအခြေအနေတစ်ခုနဲ့ကျွန်တော်ရင်ဆက်လိုက်ချင်ပါတယ်အဓိကတော့ဒီစိတ်ယုံတွေပြန်ဖွင့်တဲ့ကိစ္စအလို့သမားတွေတနင်္လာနေ့မှာစေယုံတွေကိုဝုန်းဆိုပြီးတော့အဆုလိုက်အပြုံလိုက်ရောက်လာကြတဲ့ကိစ္စတွေတွေ့ရတာအတော်လေးကိုအန္တရာယ်များတဲ့အနေအထားမျိုးကျွန်တော်တွေ့ရပါတယ်ဆိုတော့ကိုကျော်နာဒီကိစ္စဘယ်လိုများလွဲသွားတာလဲဘာတွေများအားနည်းသွားလဲဝန်ကြီးဌာနကထုတ်ပြန်ချက်ကတိတ်နောက်ကျလွန်ပြီးတော့စေယုံတွေစီအချိန်မှန်မြောက်အလို့သမားတွေစီအချိန်မှန်မြောက်အချိန်မီပေါ့လေတိကျရအောင်မဖြစ်နိုင်တာဘယ်လိုအခြေအနေဖြစ်သွားတာလဲဗျာ
โอเคကျွန်တော်အချိန်တော့ဒီအလို့သမားဝန်ကြီးဌာနရဲ့အားနည်းချက်လို့မြင်နေဗျာဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီတကြံကာလတခုမှာကိုဗစ်ဒီအမျိုးသားဆင်တော့ဘိုးဆင်ကော်မတီရဲ့လုပ်နေတဲ့ပုံမှာသူက follow up ဟန်ချက်ညီအောင်လုပ်ရမယ်ကိစ္စတခုမှာဒီလူသမားတွေကိစ္စကိုသူဖြစ်ရန်ကုန်ပေါ့လေရန်ကုန်တိုင်းစူရဖွဲ့နေပြည်တော်စုလူသမားဝန်ကြီးဌာနနဲ့ပူးပေါင်းပြီးတော့ဘလို့ဖြစ်ရှင်းအကောင်းဆုံးလဲဆိုတဲ့ဟာကိုဆောင်ရွက်တာနောက်နှီးတယ်လို့ကျွန်တော်စိတ်ထဲမှာခံစားလို့တော့လုပ်နေပါတယ်လို့တော်တော်လေးလုံဆောင်မှုကြီးอ่ะတော်လည်းချက်ချက်ရှိတယ်တော့လည်းခံစားအဲ့ဒါကြောင့်လို့လေဒီဒီပါဒီဒီရတဲ့ပြည်နယ်တရီကြီးอ่ะစိတ်ကူစရာပေါ့တိုင်းပြည်ကစိတ်ကူစရာပေါ့
ဟုတ်ကဲ့အမမမကကုနာကူကျော်နာပြောတာလည်းမမမမကြားပြီးပါပြီဆိုတော့အဲ့ဒီစိတ်ယုံတွေအလုံးယုံတွေအချိန်ဒီမမမမတွေ့ရတဲ့အချိန်မှာဘလူများစိတ်ထဲအတွေးပေါ်ပါလဲဗျာ
ကျွန်မမြင်တာတော့အဲ့ဌာနချင်းချိတ်ဆက်လို့ရှောင်းမှုอ่ะစိတ်ချိတ်ဆက်မမိသေးဘူးအဲ့ဆိုတော့ဟိုကျမတွေ့တဲ့လောက်ဒီရေးပေါ်တုံ့ပြန်ရေးကော်မတီဖွဲ့ခဲ့ပြီးခဲ့ရဌာနချင်းချိတ်ဆက်လှုပ်ရှားမှုတွေတော့လှုပ်လာတာတွေ့တယ်။ဥမာကွာရန်တိုင်းစင်တာတွေမှာအဲ့လိုမျိုးပေါ့ဘယ်လိုပေါင်းပြီးလှုပ်ကြမလဲဆိုတဲ့ဟာတွေရှိတယ်လှုပ်ကြတယ်ဒါပေမဲ့ဒီအခုကိစ္စမှာကြတော့ဒီကျမရေးဝင်ဌာနနဲ့လှုပ်မိုင်းဝင်ဟာဈာမှာရှိတဲ့အဲ့ဌာနချင်းချိတ်ဆက်လှုပ်ရှားမှုကမပြည့်ပြင်းမှုတင်တယ်။မပြည့်ပြင်းတဲ့အတွက်ဆိုတော့အခုလိုမျိုးစိတ်ပူစရာကိစ္စတွေ
ဖြစ်လာတယ်။ဟုတ်သူပြန်ကြထုတ်တာနောက်ကျစက်ယုံတွေစီလူသမားတွေစက်ယုံတွေလူသမားတွေကတည်တာနောက်ကျတဲ့အချိန်တွေရောက်လာတာပေါ့နော်
။ထောက်ပြန်ကြထုတ်တာလည်းသူ80နောက်ဆင်ဖြစ်တယ်ပေါ့နော်ပထမတည့်ရထုတ်မှနောက်တစ်ခုတစ်ဆက်တည်းသွားလိုက်တယ်ဆိုတော့လူတွေကနားလဲမှာပြီးတော့ဌာနချင်းလည်းမတူဘူးပထမဆုံးထုတ်တဲ့ဌာနက9ရောက်နဲ့အထက်မထွက်ရကျမဝင်းကြီးဌာနထုတ်လိုက်တယ်ပြီးလည်းပြီးတော့နောက်တည့်ရကျမလူသမားဝင်းကြီးဌာနထုတ်လာတယ်ပေါ့နော်အဲ့တော့ပထမနေ့ကထုတ်ထုတ်ချင်းပိုင်း9ရောက်နဲ့အထက်မထွက်ရဆိုတော့ကိစ္စနဲ့ပတ်သက်ပြီးတော့တော်တော်များများမရှင်းကြအောင်နားမလဲကြဘူးပေါ့နော် ဆိုတော့အဲ့ဒီဟာကိုဟိုခြုံငုံမြောင်လို့အဲ့လမ်းညွန်ရက်တွေလိုက်လာတယ်နောက်တစ်ခါလုံမဝင်းထနာအဲ့လိုမျိုးစစ်ဆေးမှုတွေလုပ်မယ်ဆိုတဲ့ဟာတွေထွက်လာတယ်ဆိုတော့နည်းနည်းလေးနောက်ကျသွားတယ်ခါးထဲထုတ်လာရင်ပြဿနာမရှိဘူးတခါလည်းမထုတ်ဘဲနဲ့အဲ့ရက်ချလိုက်တဲ့ခါမှာအဲ့ဒီအခြေဆက်ကပြတ်သွားတယ်အဲ့လိုပဲကျွန်မမြင်ပါတယ
်ဟုတ်ကဲ့ဆိုတော့ကိုကျော်နာလည်းခုနပြောပါတယ်ကျွန်တော်လည်းမြင်နေတွေ့နေရတာဟာလာဝေဖန်တဲ့လူတွေစောင့်ကြည့်နေတဲ့လူတွေပေါ့လေဆိုရင်ဈေးနဲ့ဝေဖန်ကြတာပါစောင့်ကြည့်ကြတာပါဆိုတော့အခုလက်ရှိဒီတာဝန်ရှိတဲ့လူတွေလောက်ကင်နေတဲ့ပုံတွေကြည့်ရတာကဒီအေးအေးယူလှုပ်ဆောင်တဲ့အပိုင်းမှာဒီကိုကနောက်ကလိုက်ပြီးတော့နောက်ကျနေတဲ့ပုံမျိုးတွေ့နေရတယ်ဗျာဘာကြောင့်အဲ့လိုဖြစ်နေရတယ်လို့ကိုကျော်ကနောက်လို့ကိုယ်တိုင်သုံးသပ်လဲ
အဓိကတော့တာဝန်ရှိတဲ့ပုံကိုယ်တွေပေါ့နော်ဒီပေါ်မှာသူတို့ရဲ့တဦးစီရဲ့အလေးထားမှုပေါ်မှာပိုပြီးသက်ဆိုင်မယ်လို့ကျွန်တော်ခံစားရတယ်ပေါ့နော်သူပြည်ဒီဥစားဆိုရင်အလုသမားကြီးရာကိစ္စတွေဖြစ်နေတဲ့အတွက်အလုသမားဝန်ကြီးဌာနပို့ပြီးတော့ဒီကိစ္စမှာဒီတကြံပြီးရင်ဒီအလုသမားနေနဲ့ပတ်သက်တော့ရန်ကုန်ပြန်လာတော့မယ်သူတို့ပြန်မလာခင်မှာသူဘာတွေဆောင်ရွက်ပေးသင့်လဲဘာတွေကိုဘယ်လိုဆောင်ရွက်ပေးသင့်လဲဆိုတဲ့ဟာကိုကြိုတင်ဆောင်ရွက်မှုပိုင်းမှာတော်တော်လေးအားနည်းတယ်လို့ကျွန်တော်တို့ကမြင်နေတချက်ကလည်းသူတို့ဘက်က complaint ပြောစရာတခုပါလေ gazette holiday နဲ့တက်ဆိုင်သွားတဲ့အတွက်သူတို့ခေါ်ဖို့ခက်ခဲရှိတယ်ဘာညာလို့လဲဒါ reason ပြချင်နေပြီမတိုးတော်လည်းပဲဒီကိစ္စဒီ emergency case ဖြစ်တဲ့အတွက်ဒီလို reason ကလည်းသိပြီးတော့ရှည်ရည်မြင့်မြင့်ရှိလာတဲ့ reason တော့မဟုတ်ဘူ
းဟုတ်ကဲ့ဆိုတော့မတ်မွန်မြတ်ကိုကျော်ဝနပြောသွားတဲ့ပုံမှာခုနလိုချိတ်ဆက်ပြီးလောက်တာမှအားနေတယ်နောက်ကျနေတဲ့ပုံရှိတယ်ဆိုတော့မတ်မွန်မြတ်လည်းဒါကိုတွေ့တာပဲမတ်မွန်မြတ်ကိုယ်တိုင်ရောဘယ်လိုသဘောရလဲလား
ကျွန်မမြင်တော့ဒီကိစ္စတွေကဖြစ်မှာပဲဒီကတောင်းကနေဖြစ်မဲ့ကိစ္စရေတော့မျောလင့်ထားမှာပဲကျွန်မတို့လည်းဘာဖြစ်လို့လဲဆိုတော့ဒါဒီကဘာလုံးမှာလည်းဒီတိုင်းပဲဖြစ်နေတာနေရာတော်တော်များများမှာပေါ့နော်တချို့အစိုးရအနေငယ်ကလွဲပြီးတော့ထိန်းချုပ်နိုင်တဲ့အစိုးရရှားပါတယ်ကိုကျော်သိန်းတို့စီမှာလည်းတွေ့နေရတာပါပဲဆိုတော့ဒါတွေကတော့မျောလင့်ထားမှာပဲဒါပေမဲ့အဲ့ဒီမျောလင့်ထားတဲ့ဟာတွေကိုဖြစ်လာပြီဆိုရင်အကောင်းဆုံးပြန်ပြီးတော့ဘယ်လိုထိန်းမလဲဆိုတာပဲတော့ဖြစ်လာပြီးမှတော့ကျွန်တော်တို့ကသူကတော့အလုံးမလုံးဘူးသူကတော့အလုံးလုံးတယ်ဆိုတာအစားပေါ့နော်ဘလို့ပေါင်းပြီးလုပ်မလဲဘလို့ထပ်ပြီးတော့ဒီလိုမျိုးကိစ္စမျိုးထပ်မဖြစ်အောင်ဘလို့သွားကြမလဲဆိုတဲ့ဟာပဲလှုပ်ရင်းနဲ့လေ့လာနေတာကျွန်မမြင်တာလှုပ်ရင်းနဲ့အစိုးရကိုနိုင်ကလည်းဒီတကယ်ကိုမမြင်ရတဲ့ရန်သူကိုကာကွယ်ဖို့လှုပ်လှုပ်နေရင်းနဲ့ကသူအစိုးရတိုင်းမှာပဲအဲ့ဒါကိုလုပ်နေရဖြစ်တဲ့အတွက်ကတောင်းကနေနေရတော့နေရာတိုင်းမှာရှိမှာပဲဆိုတော့လှုပ်ရတဲ့အလုပ်တွေကတပြိုင်တည်းထက်မှလည်းကိုကျော်သိမ်းမြင်တဲ့အတိုင်းပဲအများကြီးပါပဲအာကာကွယ်ဖို့လည်းလှုပ်ရတယ်ထိန်းချုပ်ဖို့လည်းလှုပ်ရတယ်ခုဖို့လည်းလှုပ်ရတယ်ဆိုတော့အဲ့ဒါတွေကနောက်ပြီးတော့ဌာနတစ်ခုနဲ့လုံးလို့မရောဌာနပေါင်းစုံပေါင်းလို့ရတဲ့ခါမှာအဲ့ကြားထဲမှာချိတ်ဆက်တွေကလည်းပြတ်မှာပဲဒါတွေကမျောလင့်ထားရမှာပဲကျွန်မမြင်တာကတော့လေ
ဟုတ်ကဲ့ချိတ်ဆက်တွေပြတ်မှာကိုတော့မျောလင့်ထားကြတာပေါ့လေဒါပေမဲ့လူလူကြတဲ့အခါကျတော့လည်းလူလူကသူတို့နေတူဘွားပေါ့ဒီနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကိုယ်တိုင်လည်းပြောထားတာရှိပါတယ်လူလူရဲ့ကျန်းမာရေးဝန်စားရေးသွားလာရေးပူပန်ကြောက်ကြမှုတွေပြည်လျော့စေဖို့အစီအမံတွေလုပ်မယ်ဆိုပြီးတော့ပြောထားတာရှိပါတယ်ဒါပေမဲ့လည်းအခုချိန်ထိကတော့လူလူပိုင်းမှာကဒီပူပန်ကြောက်ကြမှုတွေပြည်လျော့တဲ့အရေးလက္ခဏာမရှိတဲ့ပြင်ပို့ပြီးတော့တော့မှတိုးလာတဲ့အရေးလက္ခဏာမျိုးတွေတွေ့နေရတယ်ဆိုတော့ကိုကျော်နာဘာတွေလှုပ်ဖို့လိုသေးလဲကိုကျော်နာဘာတွေလှုပ်ဖို့ရှိတယ်လဲ
အဲဒီနေ့ကြားတာတော့တို့ဒီအခုဒီအလုပ်သမားတွေနဲ့ပတ်သက်လို့ပေါ့နော်ဒီမှုဖူလုံကြီးထောက်ပံ့မှုတွေလုပ်ဖို့တော့တို့စိုက်မြင်နေတယ်အစိုးရဘက်ကတော့စူးစမ်းအားထုတ်နေလို့ရှိတော့ရှိတယ်တိုးတော်လည်းပဲအဲကျွန်တော်တို့ရဲ့ဒီ bureaucratic institution ရဲ့အားနဲ့ကြည့်ပြောရမလားဒီချုပ်ကိစ္စတွေမှာမြန်နေတဲ့လောက်မမြန်တာတုံဆိုင်နေတာပေါ့တုံဆိုင်နေဆိုတော့သူအပြစ်ဖြစ်မှာစိုးရိမ်နေစိတ်နေပြီပေါ့နော်လှုပ်လိုက်တဲ့အခါမှာမှားသွားမလားဆိုတော့စိုးရိမ်နေစိတ်နေရှိတဲ့အခါကျတော့တချို့ဟာတွေမှာအချိန်ကြီးမဖြစ်သွားတဲ့အခါကျတော့ကျွန်တော်ကစိုးရိမ်တာကဒီကူးဆက်မှုထပ်ပြီးတက်လာမလို့မဟုတ်ကျွန်တော်ကစိုးရိမ်တာ control နောက်ကျတာနဲ့ကျွန်တော်တို့ကူးဆက်မှုများလာရင်တိုင်းပြည်အတွက်ပေါ့ပြည်သူအတွက်ပေါ့ပေါ့
ဆိုတော့မမမြေကြီးကနပြောသလိုပဲလူလူရဲ့ကျန်းမာရေးဝန်စာရေးသွာလာရေးပူပန်ကြောင်းကြောင်းမှုတွေပြည်လျော့စေဖို့မမမြတ်ကိုယ်တိုင်ကအစိုးရအနေနဲ့ဟလာလက်ရှိကာလမလို့ဆရာတွေကနပြောသလိုလို့ဆရာတွေကအများကြီးပဲဟလာကတောင်းကနေနဲ့ဖြစ်တာတွေလည်းရှိတယ်အဲ့ဒီဂျားထဲမှာပဲလက်ရှိအချိန်မှာအစိုးရအနေနဲ့ဘာတွေလုပ်နိုင်မယ်သေးတယ်လို့မမမြတ်ယူဆလဲ
ကျွန်မထင်တာတော့လေအဓိက information dissemination ပေါ့သူဟို information တွေပို့တာတွေကအရင်နောက်ကြတဲ့ဟာတွေရှိရပါတော့အဲ့ဥပဒေလမ်းညွှန်ချက်တွေရှင်းလင်းပြတ်သားမှုမရှိအရရှိရဲ့အဲ့ဒီဟာတွေနဲ့ပတ်သက်ပြီးတော့အစိုးရလုံနိုင်တာတခုတော့ရှိတယ်ဟိုဒီသတင်းတွေထုတ်ပြန်တာဟိုမိတ်တွေထုတ်ပြန်တာကိုပြောရဆိုခွင့်ရှိသူတယောက်တည်းဒါမှမဟုတ်ဌာနတစ်ခုတည်းလောက်တာမျိုးမဟုတ်ဘဲနဲ့ဥပမာတက်မတော်သတင်းမှန်ပြန်ကြားရေးဖွဲ့လို့မျိုးကိုဗစ်သတင်းမှန်ပြန်ကြားရေးဖွဲ့တခုလောက်ဖွဲ့ပြီးတော့အဲ့ဒါတွေသတင်းမီဒီယာတွေနဲ့ဆင်ဆက်မပြတ်ချိတ်ဆက်လှုပ်ရှားမှုလူတွေပါဆိုတော့ကျမတို့ကပြန်ကြားရေးဝန်ထမ်းတစ်ခုရအားကိုးလို့မရတော့ဘူးပြမမီဒီယာတွေလွတ်လပ်တဲ့သတင်းမီဒီယာတွေနဲ့ချိတ်ဆက်ပြီးလို့ဟိုအများကြီးလို့ဘာလို့လူလူစီသတင်းရောက်ဖို့อ่ะအရန်ရေးကြည့် အခုလိုမျိုးပေါ့နက်ဝက်မမီဘူးဌာနချင်းနက်ဝက်မမီလို့အော်ဒီဟာကိုလူတွေမသိသွားဘူးဆိုလို့ရှိရင်စောစောစီးစီးတွေကသတင်းမီဒီယာတွေကိုစောစောထုတ်ပေးနိုင်လိုက်ဆိုရင်ဒါတွေကအချိန်ရောက်သွားမှာပဲပေါ့နော်အဲ့အဲ့လိုမျိုးလေးတွေရောရှိရပေါ့ဒါကလုံးတင်နေတာပေါ့နော်နောက်ဥပဒေတွေလမ်းညွှန်ချက်တွေရှင်းလင်းပြတ်သားမှုရှိအောင်ပို့ပြီးတော့လုပ်ဖို့လိုတယ်စူးစမ်းဖို့လိုတယ်အဲ့ဒါလည်းကျမတို့အစိုးရဌာနတစ်ခုနဲ့တစ်ခုကြားမှာဒါပြည်ညိုင်းဝင်ဌာနလောက်ရမယ်လို့ကျမရဲ့ဝင်ဌာနလုံနေတယ်အဲ့ဒါမျိုးဆိုလို့ရှိရင်လည်းအလုတ်ကဟိုသူတို့ရဲ့ဟိုဘာလဲလုပ်ငန်းတာဝန်ချင်းမကွဲပြားဘူးဖြစ်နေပါတော့နော် clear မဖြစ်ဘူးအဲ့ခါမျိုးမှာဘယ်သူကလုံမှလဲဘယ်သူကဒါကိုလုံမှလဲဆိုတော့ဒီဟို delivery ကပြတ်သားမှုမရှိတဲ့အခါမှာဆက်စပ်ပြောရဲလူတွေ confuse ဖြစ်စီရပါတော့အဲ့ဒါမျိုးလေးရောရှိအဲ့ဒါတွေကတော့ပြင်ဖို့လိုတယ်ဟာပေါ့နော
်ဟုတ်ကဲ့
နောက်ပြီးတော့ဒီ cap care facility ကကျွန်တော်နိုင်ငံမှာငွေတွေကမလုံတော့ကျမရဝန်ထမ်းမလုံလောက်ဘူးဆိုတော့အားလုံးသိပြီးသားပဲနိုင်ငံလုံးမှာစီးရုံပေါင်း1000ကျော်လောက်ပဲရှိရလဲအားလုံးသိပြီးသားဒါပေမဲ့အခုပရာဟိတတွေနောက်တစ်ခါဆောဆောကျမရဝန်တန်းကိုပဲဟို volunteer လုပ်နေတဲ့သူတွေကိုဟိုသင်တန်းတွေပေးပြီးတော့သူတို့ပို့ပြီးတော့ scale ဖို့ဖြစ်လာအောင်ပို့ပြီးတော့တုံးလို့ထောက်ကူပြုနိုင်လာအောင်လုပ်နိုင်နေဆိုရင်လည်းကောင်းတာပါပဲဒါကြီးလဲကျွတ်တင်ပါတယ်ဟိုတောင်းဆန်းစုကြည်နဲ့လူလူနဲ့တွေ့တဲ့ခါမှာပြောတဲ့ခါမှာလည်းထောက်ပြတာ
ပါတယ်ပါ
တယ်အဲ့ဒါလေးတွေကလည်းအဲ့ဒါလေးတွေကတကယ်တမ်းကျတော့ like လောက်ကြမှာပါပဲကျွန်မထင်ပါဒါကလည်းရွေချက်ကဒီအောက်ခြေအတန်နေဟိုလူလူကြားထဲမှာသိလာအောင်အစိုးရကအရင်တောင်းဝန်ရှိသူတွေသိလာအောင်ပေါင်းကူးနေလို့လုပ်ပေးနေရလိမ့်မယ်ကျွန်မမြင်ပါတယ်အင်တာမကောင်းပါတာ
ဟုတ်ကဲ့ခုနကကိုကျော်နာပြောတဲ့ထင်ပါလဲပါပါတယ်လုဖို့လိုအပ်တာတွေကိုတော့မြင်ထားတယ်ဒါပေမဲ့တိတိပို့ပြီးတော့မြန်အောင်လုဖို့လိုနေတယ်ပေါ့နော်ခုနကမမမပြောသွားတယ်သတင်းထုတ်ပြန်မှုဘိုင်းမှာဆိုရင်ပြီးခဲ့တဲ့ရက်ပိုင်းကပဲကျွန်တော်ကိုယ်တိုင်ခန်းစားရတာပါလဲဆိုတော့ဒီရန်ကုန်တိုင်းဒေသကြီးအစိုးရကနေပြီးတော့ရန်ကုန်တိုင်းထဲမှာကျွန်တော်တို့ညမထွေရအမိန်ထုတ်မယ်ဆိုတော့အဲ့ဒီအမိန်ကတိုင်းဒေသကြီးအစိုးရကမြို့နယ်အုပ်ချုပ်ရေးတွေကိုသူကစာနဲ့သူကအကြောင်းကြားလိုက်တယ်အဲ့ဒီစာကဆိုရှယ်မီဒီယာပေါ်မှာပြန့်တယ် Facebook ပေါ်မှာပြန့်တယ်အဲ့ဒီကနေပြီးတော့လူတွေကဆိုရှယ်မီဒီယာအသုံးများတဲ့လူတွေကတည်တယ်လူလူကြားထဲမှာအဲ့ရနေတယ်တခါမြို့နယ်အသီးသီးမှာကျတော့ရက်ွက်တီထဲမှာ Law Speaker နဲ့ Like Order Like Order ဆိုတာတော့မှကျွန်တော် Like မိတဲ့အခါကျတော့တချို့မြို့တွေမှာဆိုရင်ညတော်တော်နောက်ကြတဲ့အထိမ Order သေးဘူးတချို့မြို့တွေမှာဆိုရင်အဲ့ဒီညမထွက်အမိန်လာချိန်ကြော်ပြီးတော့မှ Order ရည်လည်းပဲရှိတယ်အဲ့ဒီ Order နေတဲ့ကားပြရနေပဲညမထွက်ကအမိန်ကကြော်နေပြီးဘေးကလျှက်ကားဖြတ်သွားတယ်ဆိုတာမျိုးတွေလည်းပဲကျွန်တော်ပြောပြတာရည်လည်းရှိဆိုတော့ကိုကျော်နာဒီသတင်းထုတ်ပြန်မှုဘိုင်းမှာဘာကြောင့်ဒီလောက်ထိအားနည်းနေရတာလဲဘာကြောင့်မလုံနိုင်တာလဲကိုကျော်နာ
ဟုတ်တယ်ကျွန်တော်တို့လည်းအဲ့ဒါနှစ်ပိုင်းစဉ်းစားပေါ့တစ်ပိုင်းကတော့ကျွန်တော်တို့စီမံကတည်တဲ့အတိုင်းပဲကောလာဟလအရင်များတဲ့အခါကျတော့တိတ်ပဲနစ်ဖြစ်ပြီးတော့လူတွေတိတ်ပြီးတော့အကြောက်လွန်ပြီးတော့ဟိုစွန့်စိတ်လွန်ကဲမအောင်လေသူတို့အစိုးရဘက်ကစွန့်နေလို့ကျွန်တော်ခံစားရတာပေါ့နော်အဲ့ကြောင့်သူတို့ကဒီဒေသဆိုင်ရာမိတွေကိုထုတ်ပြန်တဲ့အခါမှာဒီညမထွေရအမေကဟိုမူအဖြစ်ဆိုရင်ကျွန်တော်ဝက်ကမ်လုပ်ပါတယ်ကြိုက်ပါတယ်ဟိုအဖြစ်ကျွန်တော်ကထောက်ခံတယ်လက်ခံတိုးတော်လည်းပဲအစိုးရဘက်ကတွေးနေတာလူတွေအချောက်ပေါ်မှာအစိုးရကိုယ်တိုင်ကထိတ်လန့်နေတဲ့အတွက်လူလူကပို့ပြီးတော့အချောက်ပြရတယ်ပို့ညုံခဲ့ပြီးတော့လူလာတဲ့ပြဿနာဖြစ်မှာဆိုလေဆွေစည်းကြောက်လို့ကျွန်တော်တော့နားလည်မိလိုက
်ဟုတ်ကဲ့မမမြေခုနကကိုကျော်နာနဲ့ကျွန်တော်တို့ပြောသွားတာပေါ့ဒီညမထွက်အမင်းထုတ်ပြန်တဲ့အပိုင်းမှာဆိုရင်ဘလို့အားနေချက်ရှိသွားတယ်တရင်ထုတ်ပြန်တာဘလောက်အောက်တီဟလာဟိုအားနေချက်ရှိနေဘာကြောင့်ဒီလိုဖြစ်ရတာလဲဆိုတော့ကျွန်တော်မြင်တာဒီပုဂ္ဂလိကမီဒီယာဘိုင်းကိုလည်းပဲအစိုးရကဟိုထိထိရောက်မတော့ဘူးထင်တယ်ဒီကြေညာချက်ဆိုရင်ဥမာချက်ချင်းပဲဒီပုဂ္ဂလိကမီဒီယာတွေကိုထုတ်ပေးလိုက်တယ်ဆိုရင်ပုဂ္ဂလိကမီဒီယာတွေချက်ချင်းတင်လိုက်မှာပေါ့ဗျာသူတို့ online မှာတင်မယ်ဟုတ်တယ်မလားလူတွေကြားတွေကိုချက်ချင်းရောက်သွားနိုင်တာပဲဆိုတော့ဘာကြောင့်အစိုးရကအဲ့လိုမလုပ်တာလို့မမမြထင်လဲ
ကျွန်တော်တို့နိုင်ငံကတကယ်ပြောရလို့ရှိရင်တိတ်ဆုံးတဲ့လူတွေရနည်းသိလို့များဟိုသိပြီတော့လေးမထားသေးရလားပေါ့ကျွန်မအဲ့လိုတော့တစ်ခါတလေတွေးမိပါဘာလို့ဆိုတော့အရှေ့မှာကျွန်တော်တို့နိုင်ငံ 0.09% မရှိသေးတော့အဲ့ဒီအဲ့လိုဖြစ်မှာပဲလုံးလုံးမှလားတော့မှတွေးလာတစ်ခါလေ
းတော်တော်ကြပါလူတွေအများကြီးကိုကူလူတွေတော်တော်များများအသက်ဆုံးရှုံးကြရပြီးတော့မှလုံမယ်ဆိုရင်တော့ကျွန်တော်တို့တိတ်ကိုနောက်ကျသွားလိမ့်မယ်လို့ပဲပြောရမှာပဲနော
်ဟုတ်တယ်အဲ့ဒီဟာကိုတော့မှတွားတွေးမိတာအရေးကြီးတဲ့သတင်းတစ်ခုကဘာလို့ရောက်အောင်မယ့်အချိန်မှာမရောက်တော့ဆိုတော့ကိုကျော်သိန်းပြောတဲ့ EY ဒီမှာမီဒီယာတွေနောက်တစ်ခါလွတ်လပ်တဲ့သတင်းမီဒီယာတွေလည်းသုံးဖို့လိုရပေါ့နော်အဲ့ဒါတွေကအရင်အားနေတယ်နောက်ပြီးတော့ဒီသတင်းထုတ်ပြန်ချက်မှာဘာလို့ထုတ်သတင်းမီဒီယာတွေနဲ့ပတ်သက်ပြီးတော့ပုံမှန်တွေ့တဲ့သတင်းစာရှင်းလင်းပွဲတွေတကယ်လိုတယ်ဘာဖြစ်လို့ဆိုတော့ဒါမှသာဒီဟိုနိုင်သတင်းမီဒီယာပေါင်းစုံနဲ့နောက်လျှောက်တွေ့ပြီးတော့သတင်းထုတ်ပြန်မှုနောက်မကြမှာဘူးအဲ့ဒီဟာလည်းပုံမှန်မလုပ်ပေးနိုင်ဘူးအဲ့ဆိုတစ်ခါလေကျတော့ဒီ MOA ချက်ကထုတ်တာနားမလည်ရရှိတယ်နောက်ကမေးချင်ပေမဲ့ follow up question မေးချင်ပေမဲ့မေးလို့ရတဲ့လူမရှိဘူး ပြောရဆိုခွင့်ရှိသူကဖုန်းပိတ်ထားရှိအဲ့လိုမျိုးတွေပေါ့နော်အဲ့ဒီတက်တာများရှင
်ဟုတ်တယ်နောက်ပိုင်းဆိုရင်ကျွန်တော်တို့တွေနေတူကလုပ်နေရတာမှာဒီကျမကြီးဝန်ကြီးဌာနရဲ့တာဝန်ရှိသူပြောရဆိုခွင့်ရှိသူပေါ့လေနောက်ပိုင်းဆိုရင်ဆက်သွယ်လို့မရအောင်ကျွန်တော်တို့ဘာမှချက်မောက်ရရင်လည်းပဲဘာဖြစ်တယ်လဲဆိုတော့တကယ်ပေါ့ဘလို့ဒီအလေးနဲ့ပို့ပြီးတော့တထဲဝင်လူလူကိုအတိပေးဖို့လိုအပ်တဲ့သတင်းအချက်အလက်တွေမရအောင်တာမန်သတင်းအချက်အလက်တွေပဲရအဲ့တော့သတင်းစာရှင်းလင်းပွဲဆိုရင်တော့ဟလာသတင်းတော့တွေအနေနဲ့ကတကယ်လူလူကိုပြောဖို့လိုအပ်တဲ့လူလူသိဖို့လိုအပ်တဲ့အချက်တွေကိုအပြန်အလှန်မေးနိုင်မယ်ပြောနိုင်မယ်ဆိုတာပို့ပြီးထည့်အောင်ပါပဲဒီသတင်းစာရှင်းလင်းပွဲဆိုတော့ကဒီလိုအချိန်မျိုးမှာနေ့စဉ်ပုံမှန်တာဝန်ရှိသူတွေအနေနဲ့လုပ်ကိုလုပ်တင်တဲ့ကိစ္စပါဆိုတော့ကိုကျော်နာဘာကြောင့်မလုပ်တာလဲဗျာအဲ့ဒီလိုမျို
းအေးကျွန်တော်လည်းအဲ့ဒါတော့တော်တော်စဉ်းစားရတယ်ဗျအမှန်တကယ်တော့ဒီတရှိချင်းနဲ့ပတ်သက်ပြီးတော့ဒီဟိုသတင်းစာရှင်းလင်းပွဲကတော့ဒီချိန်မှာသူတို့ဥပဒေနဲ့ပေါ့နော်၅ရောက်တည်းမစုပါဘူးဆိုတော့ press release ပေါ့နော်ဒီသတင်းထုတ်ပြန်ရေးအဖွဲ့အစည်းပေါ့နေ့စဉ်ပေါ့နော် video conferencing နဲ့ပဲဖြစ်ဖြစ
်ဟုတ်ပေါ့
ဒါမှမဟုတ်လေ telephone နဲ့ပဲဖြစ်ဖြစ် media တွေကိုဒါပေမဲ့ MOHS မှာတော့အခု call center တခုထောင်ထားတယ်ဗျအဲ့ဒါဟိုကျွန်တော်မိတ်ဆွေဆရာဝန်တွေသူတို့ပူစီပြီးလုပ်နေတယ်အဲ့ဒါအဲ့တခုတော့အခုဖွင့်တာပါတယ်
ဆိုတော့အဲ့ call center ကသတင်းသမားတွေခေါ်ရင်ရောဖြေပါလားကိုကျော်ဝနာရဲ
့ဖြေတယ်ဖြေတယ
်ခုန9ရောက်ထည့်ပို့ပြီးတော့မစုရဆိုတဲ့အမိန့်ကတော့ရှိတာပေါ့ဗျာဒါပေမဲ့သတင်းဌာနတွေဆိုတာလည်းပဲအခုကျွန်တော်တို့တွေအကုန်လုံးကအိမ်ကနေပြီးတော့ပဲလုပ်ကြတယ်ပြည်တွင်းမှာလည်းအိမ်ကနေပြီးတော့ပဲလုပ်ကြတယ်ဆိုအတိုင်ပင်ခံပုံကူတော်မှာပဲ video conference နဲ့ပဲအစည်းအဝေးတွေလုပ်နိုင်ငံခြားအစည်းအဝေးတော်လှမ်းတဲ့ဆိုတော့လုံးမယ်ဆိုရင်တော့ဒါလုံးရတဲ့ကိစ္စလို့ကျွန်တော်လည်းပဲအဲ့လိုတော့နားလဲပါတယ်ဆိုတော့မမမြတ်ကဘယ်လိုမြင်လဲဒီလိုမျိုးလုံးမယ်ဆိုရင်လုံးရနိုင်တယ်မလား
လောရမှာတကယ်တော့ channel တခုသတင်းမီဒီယာတွေအတွက် channel တခုဖွင့်ပေးထားရမှာဆိုတော့လူမျိုး call center ခေါ်ပြီး hotline ကနေလူတွေကမေးလို့ရတယ်မှာတော့မေးလို့ဘယ်လိုအဆင်ပြေမှာလဲသတင်းမီဒီယာတွေကိုဖြေပေးမဲ့အဖွဲ့တခုထားပြီးတော့အဲ့ဒီသတင်းမီဒီယာတွေ channel တခုထုတ်ပေးရခြင်းအပြင်သူတို့အတွက်လည်းအများကြီးကြိုးရှိတယ်အဲ့ဒ
ါ
ပြောချင်တဲ့သတင်းကိုချက်ချင်းပြောလို့ရတယ်သတင်းမီဒီယာတွေနားမလည်တဲ့သတင်းတွေကိုချက်ချင်းဖြေရှင်းပေးလို့ရတယ်သတင်းမှားတွေကိုချက်ချင်းဖြေရှင်းပေးလို့ရတယ
်
အဲ့ဒါကသူတို့အတွက်အရန်ကိုကောင်းတော့မှာပေါ့နော်ဒါပါလုံးမှလည်းဒီနေ့လုပ်နေကြတာပဲဒါကလုံးတဲ့ကိစ္စပါလေ
နောက်တစ်ခုကကျွန်တော်တို့
လူရဲ့စိုးရင်ပူပန်မှုတွေကိုရှော့ချပေးနိုင်တယ်အဲ့ဒီနည်းနဲ့လူရဲ့စိုးရင်ပူပန်မှုတွေကိုရှင်းရှင်းလေးဖြစ်ဥပမာစိုးစိုးပြောရဲညမထွက်အမိန်နဲ့ဗာဆိုင်လို့လဲဒီဟိုကနဲ့ဟိုဗာလဲဗိုင်းရပ်စ်ပြန်တဲ့ကိစ္စနဲ့ဗာဆိုင်လို့လဲဆိုတာကိုမေးလာပြီဆိုတော့အဲ့ဒီဟာရည်ရွယ်ချက်ကပြုတ်သွားတော့မှာ
ဒါပေါ့ဒါပေါ့
ညဘက်ထွက်တဲ့လူတွေကနေကူးတာများတာဒါမှမဟုတ်လို့ရှင်လဲစိုးစိုးဟို
အရာဆွေးမှုလား
ပြုတ်မှာရှိလို့လားအဲ့ဒါတွေကပြောရမှာ
လောဆက်တွဲတွေ
မပြောမနဲ့
နောက်ဆက်တွဲလေးဘာမှမပါပဲနဲ့ဟဲ့လားညမထွေးအမိန့်ထုတ်ပလိုက်တယ်ကာကွယ်တားဆီးဖို့ဆိုပြီးတော့ပြောတယ်ဒါပေမဲ့ညမထွေးအမိန့်ကဘလို့ကာကွယ်တားဆီးမှာပါဆိုတော့ရှင်းရှင်းလင်းလင်းမပြောနိုင်ဘူးတခါတချို့မြို့နယ်ခုနှစ်မြန်မာပြည်မြို့နယ်ခုနှစ်မြို့နယ်မှာတခါကျွန်တော်တို့ကအင်းလေးလူဆို partial lockdown ခေါ်တယ်ပေါ့ပိတ်လိုက်တယ်ပေါ့နော်လုံးဝအသွားအလာတားမြစ်ကတ်သက်ပြေးပြေးနေလှုပ်လိုက်တယ်ဆိုတော့ဘာဖြစ်လာသလဲဆိုတော့တချို့နေရာတွေမှာအဲ့ဒီရက်ွက်လူဒူးကကိုဖတ်တာကိုကိုသဘောနဲ့ကိုလမ်းတွေကိုပိတ်တာတွေရှိလာတယ်အပြင်ကလူမဝင်ရဘူးလို့အထက်ကလူမသွားရဘူးလို့ဆိုကျွန်တော်တို့ Facebook ပေါ်မှာဓာတ်ပုံတွေသတင်းတွေကျွန်တော်တို့တွေ့နေရတယ်။ဒါကလူတွေကြားထဲမှာရောရောအထွေထွေဖြစ်ပြီးတော့ပို့ပြီးတော့ရှုပ်ထွေးနေနိုင်တဲ့ပို့ပြီးတော့ Android ကြီးတဲ့အခြေအနေမျိုးဆိုတာကိုကိုကျော်နာတာဝန်ရှိသူတွေမမြင်ကြဘူးလားဗျာ
။အဲအဲ့ဒါလေကျွန်တော်တို့အခုတွေ့နေရတဲ့အတိုင်းပဲဟိုတာဝန်ရှိတဲ့လူတွေကအခုချိန်မှာဘာဖြစ်နေလဲဆိုတော့အကုန်လုံးကအဲ emergency management မှာတော်တော်လေးအားနည်းတယ်လို့ပဲကျွန်တော်ကတော့ဝေဖန်ခြင်းနဲ့ပေါ့နော်။ဆိုတော့ဒီကိစ္စကိုလွတ်တော်အမတ်တွေကတော့အောက်ခြေစင်းပြီးတော့တိုက်ရိုက်ထိတွေ့ပြီးတော့တချို့ကလည်းဒါပေမဲ့ပြဿနာကပါလဲဆိုတော့တချို့ဟိုဖြစ်တဲ့လမ်းတွေပေါ့နော်။လမ်းတွေကအစွင့်ကြည့်တဲ့အခါကျတော့အရန်ကြောက်ပြီးတော့သူကလူစည်းဝင်မှလည်းကြောက်အဲ့လိုပေါ့အကြောက်လွန်ယောဂဖြစ်တာပေါ့ခုန panic ဖြစ်နေကြတာပေါ့နော်ဆိုတော့အဲ့ဒီမှာကိုယ်သဘောနဲ့ကိုယ်အဲ့လိုလမ်းတွေကိုညိုတဲ့လမ်းတွေမှာကျွန်တော်တို့တွေ့ခဲ့ပါဒီနေ့ကားနဲ့ပတ်ကြည့်တဲ့အခါကျတော့တချို့လေးပိတ်ထားတာအပြင်ကားအဝင်မခံဘူးစသဖြင့်ပေါ့နော်ဆိုတော့အရိကအဲ့ဒီရဲ့အကျိုးဆက်ကဘာဖြစ်လဲဆိုတော့အချိန်မီတရင်ဟိုအချိန်မီမထုတ်ပြန်နိုင်တဲ့အတွက်လူတွေမှာအကြောက်တရားပို့ပြီးတော့လူတွေကပုံလွန်ခဲ့သွားတယ်လုံးခဲ့တဲ့သူတို့ကအဲ့ကိုအပေါ်ပဲဟိုကုသဘောနဲ့စီမံခံခွင့်မှုတွေလောက်လာတာပေါ့နော်လမ်းလိုက်လမ်းလိုက်ဒီရက်ွက်လိုက်ဒီဆိုတော့အဲ့ဒါဟိုဝင်ပြောတယ်မကောင်းဆိုတာဟိုအကြောက်တရားကြီးတာလည်းမကောင်းဘူးအကြောက်တရားမရှိတာလည်းမကောင်းဘူးအားလုံးကမျက်စိမှတ်ပရိတော့မှန်မှန်ကန်ကန်နဲ့ဟိုလောက်ရမယ်ကိစ္စတွေပေါ့နော်တူတူဒီပြည်ချိုင်းဝင်ကြီးဌာနနဲ့ဒီကျန်းမာရေးဝင်ကြီးဌာနနဲ့ဝင်ကြီးဌာနနဲ့ကူအပေါင်းပြီးတော့ဒီတည်တည်တရေနဲ့ပတ်သက်တော့ပေါ့နော်ဒီအချက်လက်တွေနဲ့ပတ်သက်လို့မှန်မှန်ကန်ထုတ်ပြန်နိုင်အောင်ဟောပြည်သူတွေသိကျင်တာမီဒီယာတွေသိကျင်တာတွေဖြေနိုင်အောင်ဒီကျန်းမာရေးကပဲထုတ်လို့တယ်ဟိုထုတ်ပြန်တာလည်းမလိုတော့ဘူးလို့ဒီပေါ့ပြန်ကြေးဝင်ကြီးဌာနလည်းသူကဘာပြောမီဒီယာ role ယူထားတဲ့အတွက်သူကလည်းပုံပေါင်းလို့လို့
သူ့အခမ်းအနားအကူ
အကူအကူကျွန်တော်တို့တွေ့ရတာကဟိုပြည်ချိုင်းဝန်ကြီးဌာနကကျမ်းမာရေးဝန်ကြီးဌာနကထုတ်တဲ့ဟာကိုပြည်ချိုင်းဝန်ကြီးဌာနကသူ့စီမံသူပြန်တင်တယ်သူ့စီကနေပြီးတော့သူပြန်ထုတ်တယ်ဆိုတော့ဘာမှမထူးဘူးလေနော်ဘာမှလည်းအချက်လက်အသေးမပါဘူးထုတ်ပြီးသားကိုပဲပြန်ထုတ်နေတာပဲဆိုတော့ဘာမှဟိုတိတ်အတိန်အနက်ကတိတ်တိတ်ဟိုနေလွန်းတယ်လို့ပဲကျွန်တော်တို့အဲ့လိုမြင်တယ်ဆိုတော့မမမြေကြီးအခုလက်ရှိဟလာကျွန်တော်တို့ဆွေးနွေးခဲ့ကြတာကျွန်တော်တို့မြင်ထားတာတွေ့ထားတာအခုလက်ရှိဖြစ်နေတာတွေအားလုံးပေါ်မှာသုံးသပ်ကြည့်မယ်ဆိုရင်ရှေ့အလားပေါ်မှာဒီ COVID-19 ကိုကောင်းကောင်းအနိုင်ယူနေနိုင်ဖို့ကူးစက်မှုတွေလျော့သွားစေဖို့အရိကန်တွေစပြီးတော့ဟလာလူအသက်ဆုံးရှုံးမှုတွေလျော့သွားစေဖို့လူတွေပြန်ပြီးတော့တိုင်းပြည်နဲ့လန်ထူလာနိုင်စေဖို့ရှေ့အလားပေါ်မှာမမမြေဘလောက်ထိများအကောင်းမြင်ထားပါသလဲအကောင်းရောမြင်ပါရဲ့လား
ကောင်းမြင်ပါတယ်ဘာလို့ဆိုတော့အလောက်တွေကတော့လုံနေကြတာပဲအဲ့မဲ့ divisional labor မကွဲသေးတာပေါ့နော်။ဘာဘယ်သူကဘာလုပ်မလဲဆိုတဲ့ဟာလေးကအခုချိန်ထိတက်တဲ့ပွဲမရှိသေးတာ။အဲ့ဒါကတော့မြင်ရတယ်ပေါ့။ဒါပေမဲ့အလုပ်လုပ်ကြတယ်။အလုပ်ကအများကြီးလုပ်နေရတာမြင်ရတယ်။ဒါနာပေါင်းစုံပေါင်းမလုပ်။နောက်ကလူထုကလည်းပါတယ်။လူထုကလည်းရှင်းပြောလို့ရှိရင်ဟိုဗမာနိုင်ငံကဒကဝလုံးမှာဟိုကျမကြီးဆောင်ဆောင်မှုအနေကြဆုံးနိုင်ငံပဲ။အဲ့တော့မအများကြီးမမျော်လင့်ဘူး။မမျော်လင့်တော့ခါကျငါတို့ကိုယ်တိုင်လုံးမှာငါတို့လုံချုံရေးငါတို့အသက်အနေအတွက်ငါတို့ကိုယ်တိုင်အိမ်ထဲမှာနေမှရမှာပဲဆိုတဲ့အသည့်နဲ့အများကြီးနေကြတယ်။ဒါမတော်မဖြစ်တဲ့လူလောက်ပဲအပြင်ထွက်ကြတာ။ဒါကြောင့်မလို့လေဒါအဲ့လူတွေအတွက်စိုးရင်ရတာပေါ့။ဆိုတော့ခါကြတော့လိုက်နာမှုအရာလူလူတွေမှာလိုက်နာမှုတော်တော်များများပေါ့နော်။ရှိတယ်။ဟိုဒီရန်ကုန်ဒီတကြံတွေမှာတွေ့တဲ့အတိုင်းပဲလူတွေတယောက်မှအပြင်ထွက်ကြတာလည်းရှိ။မြင်တဲ့အတိုင်းပဲပေါ့နော်။ဒါပေမဲ့ထားပါတော့လေ။ဆိုတော့စစပြောတယ်ကျမတို့ဒီသတင်းမီဒီယာတွေနဲ့ပုံမှန်ဆက်ဆံမှုတွေရှိလာရင်တော့ဌာနဆိုင်ရာချိတ်ဆက်လှုပ်ဆောင်မှုတွေပိုပြီးကောင်းလာလို့ရှိရင်ကျမထင်ပါတယ်ဟိုဒီလောက်ကုန်လောက်ထိပေါ့။ဘိုးတွေ့ရလူကြီးကိုထိန်းထားနိုင်မယ်ဆိုလို့ရှိရင်တော့ကျမတို့ကဟိုအကောင်းမြင်နိုင်ပြရှိပါတယ်ဒီယောဂါကိုဟိုကင်တွင်နိုင်လိမ့်မယ်ကောင်းကောင်းမွန်မွန် manage လုပ်နိုင်လိမ့်မယ်လို့ထင်တယ်ဒါပေမဲ့အဲ့လိုမှမချိတ်ဆက်လုပ်နိုင်မှုတွေမှာအားနေတယ်သတင်းမီဒီယာတွေနဲ့ဆက်ဆက်လောက်ကန်တဲ့နေရာမှာအားနေတယ်လူတွေတယောက်နဲ့တယောက်ကြားမှာတာဝန်ခိုးယူမှုမရေရအောင်မတဲခွဲဘူးဆိုလို့ရှိရင်တော့ကျမတို့က outbreak ကြီးဖြစ်လာပြီးတော့တကယ့်ကိုကတောင်းကနေဖြစ်လာနိုင်အနေအထားမျိုးလည်းစိုးရိမ်စရာရှိသေးတယ်အဲ့တော့
ဆိုတော့မမမမြန်အနေနဲ့ကတော့တစ်ဖက်မှာလည်းအကောင်းမြင်တယ်တစ်ဖက်မှာလည်းစိုးရင်စိတ်တော့ရှိတာပေါ့နော
်စိုးရင်စိတ်တော့ရှိတာပေါ့
ဟုတ်ကဲ့ဟုတ်ကဲ့
ဒီမှာ
ဟုတ်ကဲ့ကိုကျော်ဝနအနေနဲ့ကရောအကောင်းမြင်စိတ်များသလားစိုးရင်စိတ်များသလားဘယ်လိုနေသလဲ
ဟုတ်ကဲ့လက်ရှိ MOHS လှုပ်ဆောင်ချက်တွေနဲ့ပတ်သက်လို့တော့ကျွန်တော်တို့အားရပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်လည်းအတွေ့အကြုံကြာဒီ MOHS မှာကိုခငယ်ချင်းတွေအများကြီးရှိနေတော့သိနေရတော့သူတို့ဘက်ကတော်တော်အားထုတ်တာကိုတွေ့ရပါတယ်ဟောလူလူအပိုင်းကလည်းလိုက်နာမှုမှာလည်းဟိုပြောရရင်အကောင်းပါတယ်အားနေနေတာကတော့ပွင့်လင်းပြန်ကြိုင်းနေတဲ့အလုပ်သမားကြီးဝန်ကြီးဌာနတစ်ဖက်ကတော့အားနေနေတာတွေ့နေရတယ်။အခုဒီနေ့ဖြစ်တဲ့အဖြစ်အပျက်ကတော့လည်းဆွေစိတ်ပူတယ်နော်။ဒီပြဿနာကို DDN ရဲ့ဒီမှာပဲအဲတာဝန်ရှိရတဲ့လူတွေမှန်တယ်ဒီနေ့မြင်းမြန်ဆန်ဆန်ဖြစ်ရှင်းနိုင်ရင်တော့အကောင်းပဲကိုမျှော်လင့်မယ်။တိုးတော်လည်းဒီပြဿနာကိုမဖြစ်ရှင်းနိုင်ရင်တော့အဲ့ဒီကတစ်ဆင့်ကျွန်တော်တို့ look at transmission တွေဖြစ်သွားမယ်ဆိုရင်တော့စိတ်ပူစရာနော်ဒါကနောက်ခုပေါ့အကောင်းအဆုပေါ့နော
်။ဟုတ်ကဲ့
အကောင်းဆုံးအမြန်ဆုံးဖြစ်ရှင်းနိုင်ရင်တော့ဒီ MOHS ရဲ့ကြိုးစားမှုတွေကအရာတည
်းဟုတ်ကဲ့ပါ
လေအဲ့ဒီဟာကဒီအရှိမဖြစ်ရှင်းနိုင်အောင်ဒီစက်ကြိုးစားမှုတွေအခေါ်တည်ဖြစ်တော့ဆို
ဟုတ်ကဲ့ပါဗျအချိန်ပေးပြီးတော့ဘဝင်ဆွေးနွေးပြီးတဲ့မမမမြတ်နဲ့ကိုကျော်ဝနအနုလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ကလည
်းကျေးဇူးတင်ပါတယ်ကိုကျော်သိန်းက
ျောင်းဝင်ရတဲ့ကျေးဇူးတင်ပါတယ်ဗျာ
ဟုတ်ကဲ့ဒီမူရင်းနဲ့နိုင်ငံရေးဆိုင်ရာသုံးသက်ချက်ဆောင်ပါတွေရေးသားနေတဲ့စာရေးဆရာမမမမြတ်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘ ਹੁ တုတေသနာအဖွဲ့အတွင်းမူကိုကျော်ဝနာတို့နဲ့ဆွေးနွေးကြတာဖြစ်ပါတယ်ကျွန်တော်တို့ VOA အစီအစဉ်တွေကို COVID-19 အရေးပေါ်ကာလအတွင်းပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုဆွေးနွေးခဲ့အစီအစဉ်ကိုအင်္ဂါညတိုင်းရက်လီလိုင်းအစီအစဉ်မှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ်ဒီအစီအစဉ်ကိုဘူဒူးနေ့မနေ့ပိုင်းမှာလည်းနားဆင်နိုင်ပါတယ်ကျွန်တော်ကြော်ကြော်သိပါခင်ဗျာ
အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုကြီးညာပေးပါတော့မရှင်ကိုရိုနာဗိုင်းရပ်စ်ကရောဂါကာကွယ်ထိန်းချုပ်ရေးအတွက်အသွာလာကန့်သတ်မှုတွေကိုနိုင်ငံတွေမှာအလင်းမြန်ဖြေလျှော့ပေးလိုက်မယ်ဆိုရင်ပိုကူးဆက်မှုပြန်ပြီးတော့မြင့်တက်လာနိုင်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကအင်္ဂါနေ့မှာသတိပေးလိုက်ပါတယ်။အခုချိန်မှာအသွာလာကန့်သတ်မှုတွေကိုဖြေလျှော့ပေးရမယ့်အချိန်မဟုတ်ပဲအနာဂတ်မှာဘယ်လိုနေထိုင်ကြမလဲဆိုတဲ့နည်းလမ်းသစ်နဲ့နေသက်အောင်အဆင်သင့်ပြရမယ့်အချိန်ဖြစ်တယ်လို့ WHO ရဲ့ Pacific အနောက်ပိုင်းဒေသညွှန်ကြားရေးမှူးဒေါက်တာ Takeshi Kasai ကအွန်လိုင်းသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။ကြည့်ခရလေးလာတာကာလအတွင်းကမ္ဘာသဘောလူအသက်ပေါင်းများစွာဆုံးရှုံးနေရတဲ့ကိုရိုနာကာယောဂါကိုကာကွယ်ထိန်းချုပ်နိုင်ရတဲ့အတွက်ချမှတ်ထားတဲ့အသွာလာကန့်သတ်မှုတွေကိုဖြေလျှော့ပေးမယ့်နည်းလမ်းတွေကိုသက်ဆိုင်ရာအစိုးရတွေစဉ်းစားနေချိန်မှာပဲ WHO ကအခုလိုတတိပေးလိုက်တာပါ။ အီတလီနိုင်ငံမှာတော့ကျွမ်းကျင်သူတွေနဲ့တိုင်ပင်ပြီးကန့်သတ်မှုတွေတဖြည်းဖြည်းဖြေလျှော့ပေးမယ့်အစီအစဉ်ကိုဒီသတင်းမှာကုန်မကျင်းညမယ်လို့အီတလီဝန်ကြီးချုပ်ဂူစီပီကွန်တီက Facebook မှာရေးသားခဲ့ပါတယ်။ဗြိတိန်မှာလည်းရှက်ရှည်အားလာရက်ကနေပြောင်းလာကြတဲ့လွှတ်တော်မတ်တွေဒီကနေ့ပဲလွှတ်တော်အစည်းအဝေးပြန်ဆပဖို့ရှိနေပြီးတော့လူစုလူဝေးရှောင်ပြီးတော့လူစုခွဲနေရမယ်ညွှန်ကြားချက်အရကိုယ်စားလှယ650ရှိတဲ့အောက်လွှတ်တော်မှာလူ90နဲ့တာလုပ်ငန်းပြန်ဆကြမှာပါ။ဒီကနေ့အတွက်သတင်းတွေကတော့ဒီလောက်ပါပဲရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။သတို့ရှင်များအားလုံးကျေးမွှန်းရှင်လာပါစေရှင်။ကျေးမနာပါ။
This program has come to you from the Voice of America, Washington.